Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှိများရှင် VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ29ရက်ပုတ်ထူးနေ့မနက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ30 40 49ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုမနေ့ဘက်အစီအစဉ်တွေကိုအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာနန်းခင်ပါခင်ဗျာကျွန်တော်ဆက်မူပြီပါအခုမနေ့ဘက်နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်။ထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဘရက်အိုဘားမားဟာအာဖရိကတိုက်ရဲ့ဖွံ့ဖြိုးတိုးတက်မှုအပေါ်ချီးကျူးလိုက်ပြီးတော့အာဖရိကကတိုက်အလေပတ်ခီးစဉ်ကိုအင်္ဂါနေ့မှာအဆုံးသတ်လိုက်ပါတယ်။ခတ်တပုံတွေကိုခြေမုံမုံလေကြောင်းတိုက်ခတ်မှုအစ်စ်ကိုအင်္ဂါနေ့မှာစတင်လိုက်တယ်ဆိုပြီးတော့တူရကီစစ်တပ်ကပြောပါတယ်။နိုင်ငံတကာရဲ့ပါဝင်ဆုံးဖြတ်ထားတဲ့ရရှိထားတဲ့အီရန်နိုင်ငံရဲ့သဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုကပယ်ချခဲ့မယ်ဆိုရင်နျူကလ িয়ার လက်နက်ပြုလုပ်ဖို့ကြိုးပမ်းနေမှုကိုဟန်တားနိုင်မှာမဟုတ်တော့ဘူးဆိုပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့တူချမ်းထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီရှင်ဒီမနက်ကင်တာရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလာတွေထဲမှာတော့စကိုင်းတိုင်းမှာရေဘေးသင့်ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေအပြင်ဘဝပြန်လည်ထူထောင်ရေးအတွက်အထောက်ပံ့တွေအများကြီးလိုအပ်နေပါတယ်ရှင်
အကြီးကလိုအပ်နေရတော့သူတို့ရဲ့ပုံကပြန်လဲထူထောင်မှုတော့ကျွန်တော်တို့ငွေကြေးထောက်ပံ့မှုအကြီးကပဲသူတို့မှကျွန်တော်တို့အခုကျွန်တော်လမ်းတစ်ကျောင်းမှာလဲကျွန်တော်
ကူညီကယ်ဆယ်ရေးတွေမှာပါဝင်နေသူတူပြောပြသွားတာပါအဲဒီနောက်မှာတော့2015အထွေထွေရွေးကောက်ပွဲအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကနေကိုစားပြုမဲ့ကိုစလဲလောက်အမီစီရင်နဲ့ဝင်းပြိုင်မဲ့မဲဆန္ဒနယ်စီရင်ကိုဒီကနေ့မှစတင်ကြေညာတော့မဲ့တဲ့တင်ဂျာအပြင်သွေးလုံတုတ်ကွေယောဂါကိုရှော့ချနိုင်ဖို့အတွက်ဆရာဝန်တွေကရန်ကုန်မြို့မှာလူထုပညာပေးဟောပြောပွဲတွေလုပ်နေတဲ့တဲ့တင်စာရာတွေကိုဆင်ရဖို့ရှိပါတယ်အခုတော့အရင်ဆုံးထိတ်တန့်ရောက်တဲ့တင်တွေကိုဦးဆံမိုးဝေနဲ့မအင်ဂျင်နိုင်တို့ကကြေညာပေးကြမှာပါရှင
်အမေရိကန်သမ္မတဘရက်အိုဘားမားဟာအာဖရိကတိုက်ရဲ့ဖွံ့ဖြိုးတိုးတက်လာမှုပေါ်ချီးကျူးကြောင်းမင်ကွန်းပြောဆိုခဲ့ပြီးတဲ့နောက်သူ့ရဲ့အာဖရိကတိုက်အလေပတ်ခီးစဉ်ကိုအင်္ဂါနေ့မှာအဆုံးသတ်လိုက်ပါတယ်ဒါပေမဲ့အားလုံးမှာဒီမိုကရေစီရှိဖို့နဲ့တိုးတက်ဖွံ့ဖြိုးမှုရှိနေမှသာတိုးတက်မှုကိုဆက်ပြီးတော့ထိန်းသိမ်းထားနိုင်မှာဖြစ်တယ်လို့လည်းသတိပေးလိုက်ပါတယ်မစ္စတာအိုဘားမားဟာအီသီယိုးပီးယားနိုင်ငံမှာတည်ရှိတဲ့အာဖရိကသမ္မဂဌာနချုပ်တာဝင်အာဖရိကသမ္မဂဌာနချုပ်ကိုတာဝင်ထမ်းဆောင်စေအမေရိကန်သမ္မတတဦးအနေနဲ့ပထမဆုံးတွားရောက်ပြီးတော့လဲပတ်ခဲ့ပြီးတော့အခုဆိုရင်ဝါရှင်တန် DC မြို့တော်ကိုပြန်လည်ပြီးတော့ထွက်ခွာလာနေပြီဖြစ်ပါတယ်ခင်ဗျားတို့ရဲ့ရှေ့မှာရက်နေတဲ့ကျွန်တော်ဟာအာဖရိကတိုက်သားတဦးရဲ့တားတယောက်ဖြစ်တယ်လို့အမေရိကန်နိုင်ငံသားတဦးဖြစ်တဲ့အတွက်ဂုဏ်ယူပါတယ်လို့အာဖရိကနိုင်ငံတွေရဲ့ခေါင်းဆောင်တွေကိုသမ္မတအိုဘားမားကပြောဆိုခဲ့ပါတယ်။အာဖရိကတိုက်မှာ HIV AIDS ရောဂါကူးစက်ပြန့်ပွားမှုနှုန်းလျှော့ချနိုင်ခဲ့တာနဲ့တန်းနဲ့ချီတဲ့အာဖရိကတိုက်သားတွေဆင်းရဲမွေးတင်မှုကနေလွတ်မြောက်လာနိုင်ခဲ့တဲ့အပေါ်သမ္မတအိုဘားမားကချီးကျူးစကားပြောဆိုခဲ့တယ်လို့ဒီလိုအောင်မြင်မှုတွေရဖို့အတွက်အမေရိကန်ပြည်ထောင်စုကပါဝင်ဆောင်ရွက်ပေးခဲ့တာကိုလည်းအတိအမှတ်ပြုပြောဆိုခဲ့ပါတယ်ခင်ဗျာ။
ကတ်တဲ့ပုံတွေကိုချိန်မုံမို့လေကြောင်းတိုက်ခိုက်မှုအစ်စ်ကိုအင်္ဂါနေ့ကစတင်လိုက်ပြီလို့တူရကီစစ်တပ်ကပြောပါရယ်တရားမဝင်ကြေညာထားတဲ့ PKK ကတ်အလုသမားပါတီတွေရဲ့ကတ်အလုသမားပါတီရဲ့တူရကီအရှေ့တောင်ပိုင်းမှာရှိတဲ့စခန်းတွေကို F-16 jet တိုက်လေ20ကနေတိုက်ခိုက်ခဲ့ပါရယ်တူရကီနယ်မြေတဲကအကြမ်းဖက်သမားတွေလို့ခေါ်သူတွေကိုအန်ကာရာရဲ့တုံ့ပြန်ချေမှုမှုအတွက်နေတိုးမဟာမိတ်ဖွဲ့ကထောက်ခံတယ်လို့ကြေညာပြီးနိုင်ငံပေါင်းအကြမ်းမှာအခုလိုတူရကီစစ်တပ်ကလေကြောင်းကနေတိုက်ခိုက်လိုက်တာဖြစ်ပါတယ်။ PKK စခန်းတွေကိုတောက်ကြနေကစတင်တိုက်ခိုက်ခဲ့တဲ့တစ်ချိန်တည်းမှာပဲစီးရီးယားနိုင်ငံက IS Islamic ဆွန်ရောက်အဖွဲ့တွေရဲ့စခန်းတွေကိုတူရကီဘက်ကတိုက်ခိုက်ခဲ့ပြီးနောက်ထပ်စစ်စင်ရေးအသစ်တွေရှိမရှိကိုတော့အတိအကျမသိရသေးပါဘူးရှင
်။နိုင်ငံတကာရဲ့ပါဝင်ဆုံးဖြတ်ချက်နဲ့ရရှိထားတဲ့အီရန်နိုင်ငံရဲ့သဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုဘက်ကပယ်ချခဲ့မယ်ဆိုရင်အီရန်ရဲ့နျူကလ িয়ার လက်နက်ပြုလုပ်ဖို့ကြိုးပမ်းနေမှုကိုဟန်တားထိန်းချုပ်နိုင်တော့မှာမဟုတ်ဘူးလို့တန်တရားဖြစ်နေကြတဲ့ဥပဒေပြုလွှတ်တော်အမတ်တွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ဒါဟာအလွန်ကောင်းတဲ့သဘောတူညီမှုဖြစ်ပါတယ်အမေရိကန်နိုင်ငံအတွက်ကောအမေရိကန်ရဲ့မဟာမိတ်တွေမိတ်ဆွေနိုင်ငံတွေအတွက်ပါကောင်းမွန်စေတဲ့သဘောတူညီချက်ဖြစ်ပါတယ်လို့အောက်လွတ်တော်နိုင်ငံကြားရေးရာကော်မတီကိုဝင်ကြီးကယ်ရီကပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုဗြိတိန်ပြင်သစ်ရုရှားတရုတ်ဂျာမနီစတဲ့နိုင်ငံတွေနဲ့အီရန်နိုင်ငံတို့ကြားလက်ပေါင်းများစွာဆွေးနွေးညှိနှိုင်းခဲ့ပြီးတော့ရရှိခဲ့တဲ့သဘောတူညီမှုပေါ်အမေရိကန်လွှတ်တော်ကနေရက်ပေါင်း60ကြာပြန်လည်တုံ့တက်နေကြတာဖြစ်ပါတယ် Republican Party ဝင်တွေကြီးစိုးထားတဲ့ Congress လွှတ်တော်အနေနဲ့သဘောတူညီမှုကိုအတိပြုပေးဖို့အတွက်ဝန်ကြီး John Kerry ကတိုက်တွန်းလိုက်ပြီးတော့တကယ်လို့သဘောတူညီထားမှုကိုပယ်ချခဲ့မယ်ဆိုရင်အီရန်နိုင်ငံရဲ့ nuclear အစီအစဉ်ထိန်းချုပ်နိုင်မဲ့အခွင့်အလမ်းတွေလက်လွတ်ဆုံးရှုံးသွားလိမ့်မယ်လို့လည်းသတိပေးပြောဆိုလိုက်ပါတယ်ခင်ဗျာ
IS တွေကိုလိုလားထောက်ပံ့သူတအူးကို Florida ပြည်နယ်ကမ်းခြေတစ်ခုမှာဘုံကိုမြေမြုပ်ပြီးအဝေးဒိန်းကရိယာနဲ့ဖောက်ခွဲဖို့စ조사စီစဉ်သူတအူးဖြစ် American အစိုးရရှေ့နေတွေကတရားဆွဲလိုက်ပါတယ် Harlem SURZ လို့ခေါ်တဲ့သူ့ကိုလူတွေကိုအစုလိုက်အပြုံလိုက်သေစေတဲ့လက်နက်ကိုအသုံးပြုဖို့စ조사တယ်ဆိုတဲ့အမှုနဲ့ဆွဲဆိုထားကြောင်း American တရားရေးဌာနကပြောပါတယ်တချိန်တည်းမှာပဲ Israel တရှုအဖြစ်ဝန်ခံခဲ့တဲ့ Jonathan Pollard ကိုနှစ်ပေါင်း30အကျဉ်းချခဲ့ပြီးတဲ့နောက်နိုဝင်ဘာလမှာပြန်လွှတ်ပေးဖို့ American အစိုးရအရာရှိတွေကဆုံးဖြတ်လိုက်ကြောင်းသူ့ရဲ့ရှေ့နေတွေကအင်္ဂါနေ့ကပြောပါတယ် Pollard ဟာအသက်60နှစ်အရွယ်ရှိနေပြီးအရင်ကရေတပ်ကျွမ်းကျင်သူအရက်ဖက်အဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်သူ့ကို1985ခုနှစ်နိုဝင်ဘာလမှာ Israel တရှုအဖြစ်လုပ်မှုနဲ့ဖန်စီထောင်ချခဲ့တာဖြစ်ပါရဲ့ရှင
်ဗီအိုအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
view american တန်ကဘူရူနီနန်ခင်နိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။စကိုင်းတိုင်းနဲ့မြန်မာနိုင်ငံတဝှမ်းမှာလက်တလောရေကြီးမှုကြောင့်အသက်အိုးအိမ်စီးဆင်းနေဆုံးရှုံးခဲ့ရတဲ့သတင်းတွေထွက်ပေါ်လာတဲ့ပတ်သက်ပြီးတော့ဝမ်းနည်းစိတ်ထိခိုက်မှုဖြစ်ရပါကြောင်းရန်ကုန်မြို့ american တန်ရင်းကနေပြီးတော့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တဘာဝကပေးတန်ခန့်ရသူတွေရဲ့မိသားစုဝင်တွေနဲ့ဤသူကျွန်ုပ်တို့တန်ရင်းကနေပြီးတော့ထပ်တူထပ်မြဝမ်းနည်းကြောင်းဆိုပြီးတော့ကြေညာချက်မှာရေးသားထားပါတယ်။မြန်မာနိုင်ငံဆိုင်ရာ american တန်ရင်းကလည်းအခြေအနေရရကိုဆက်လက်ပြီးတော့အနီးကပ်စောင့်ကြည့်နေမှာဖြစ်တယ်လို့ဘေးဒဏ်ကြုံတွေ့နေရတဲ့ဒေသတွေမှာပျက်စီးမှုပမာဏကိုခမန်းတွက်ချက်ရံနဲ့အရေးပေါ်လူအချက်တွေကိုဖြည့်ဆည်းပေးဖို့အထောက်ပံ့တွေပေးပို့တာလူမှုရေးအသင်းအဖွဲ့တွေဘေးဒဏ်တည်နေတဲ့နေရာတွေကိုအလျင်မြန်ဝင်ရောက်ခွင့်တွေကိုဦးစားပေးပြီးတော့ဆောင်ရွက်ပေးဖို့တိုက်တွန်းလိုတဲ့အကြောင်းကြေညာချက်မှာရေးသားထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမိုးကြီးရေချမ်းမှုတွေနိုင်ငံအနှံ့မှာကြုံခဲ့ရပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာတော့အနည်းဆုံးလူ9ယောက်သေဆုံးခဲ့ရတယ်လို့အစိုးရပိုင်းသတင်းစာတွေမှာဖော်ပြပါတယ်။ကုလသမဂ္ဂကတော့မိုးတီထံပြီးတော့ရေကြီးမှုတွေကြောင့်လူကုန်းတေဆုံးပြီးတော့နိုင်ငံအနှံ့မှာလူပေါင်း9000ရေဘေးဒဏ်ခံရတယ်ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာထုတ်ပြန်ခဲ့ပါတယ်။ဒီရက်ပိုင်းအတွင်းကချင်ပြည်နယ်မိုးကောင်းနမ်တီဖက်ကန်စကိုင်းတိုင်းကမ်ဘလူကောလင်းကျွန်းလှအင်းတော်မော်လူကနီစတဲ့ဒေသတွေနဲ့မန္တလေးအတိုင်းအတွင်းကဆင့်ကူမိုးကုတ်ရှမ်းပြည်နယ်တီဘောစတဲ့အရက်တွေမှာမိုးကြီးရေချမ်းတာတွေဖြစ်ခဲ့ပါတယ်။အခုသတင်းပတ်အတွင်းမှာဆက်လက်ပြီးတော့မိုးကြီးနိုင်တဲ့အတွက်ကြောင့်မြေပြိုမှုတွေရုတ်တရက်ရေကြီးမှုတွေကြုံနိုင်တယ်လို့လည်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာအငင်းပွားစရာဖြစ်နေတဲ့ဥပဒေအသစ်ပြဋ္ဌာန်းချက်အရအမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေဆိုင် NED ခေါ် National Endowment for Democracy အဖွဲ့ကိုမလိုလားအပ်တဲ့အဖွဲ့ဖြစ်ရုရှားအစိုးရရှေ့နေတွေကအင်္ဂါနေ့ကသတ်မှတ်လိုက်ပါတယ်ဒါဟာပြည်ပအခြေဆိုင်အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေထဲမှာပထမဆုံးအကြိမ် NED အဖွဲ့အစည်းကိုရုရှားကပိတ်ပင်လိုက်တာပါAmerican Congress လွှတ်တော်ကနေတိုက်ရိုက်ငွေကြေးထောက်ပံ့မှုကိုရနေတဲ့ NED အဖွဲ့ဟာမြန်မာနိုင်ငံအပါအဝင်နိုင်ငံတကာမှဒီမိုကရေစီရေးလှုပ်ရှားမှုတွေကိုအကူအညီပေးနေတာပါ။ရုရှားအစိုးရရှေ့နေချုပ်ယုံရဲ့ Internet website ပေါ်ကကြေညာချက်မှာတော့ NED အဖွဲ့ဟာရုရှားနိုင်ငံရဲ့ရွေးကောက်ပွဲရလဒ်ကိုတရားမဝင်ဖြစ်အောင်အစိုးရဆုံးဖြတ်ချက်တွေကိုလွှမ်းမိုးအောင်နဲ့ရုရှားရဲ့စစ်တပ်ရဲ့ဆောင်ရွက်မှုတွေကိုတိုက်ခါချအောင်စတာတွေကိုလုံဆောင်ဖို့ရုရှားစီးပွားရေးလုပ်ငန်းအဖွဲ့တွေကုန်သွယ်မှုနဲ့မသက်ဆိုင်တဲ့အဖွဲ့အစည်းတွေကိုအသုံးပြုခဲ့တယ်လို့စွပ်စွဲဖော်ပြထားပါတယ်။ NED အဖွဲ့ကို1983ခုနှစ်မှာစတင်တည်ထောင်ခဲ့ပြီးနိုင်ငံပေါင်း90ကျော်မှာဒီမိုကရေစီရေးအတွက်လှုပ်ရှားနေတဲ့ NGO အဖွဲ့တွေကိုအကူအညီပေးဖို့တစ်နှစ်ကိုစီမံကိန်းပေါင်း 1,000 ကျော်ချမှတ်ဆောင်ရွက်နေတာပါ။ရုရှားနိုင်ငံမှာနှစ်ပေါင်းများစွာကတည်းကရက်တီလှုပ်ရှားနေတဲ့လူအခွင့်အရေးအဖွဲ့ဖြစ်တဲ့ Moscow Helens Helsinki အဖွဲ့အပါအဝင်လူထုအခြေပြုအဖွဲ့တွေကို NED ကငွေကြေးထောက်ပံ့နေတာဖြစ်ပါတယ်။အခုလိုရုရှားနိုင်ငံမှာပြဋ္ဌာန်းလိုက်တဲ့မလိုလားအပ်တဲ့အဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ဥပဒေသစ်ဟာရုရှားနိုင်ငံသားတွေရဲ့လွတ်လပ်ခွင့်တွေကိုကန့်သတ်ဖို့နောက်ဆုံးထုတ်ပြန်လိုက်တဲ့တင်းကျပ်တဲ့ဥပဒေတွေတဲကတစ်ခုဖြစ်တယ်လို့ NED ကအင်္ဂါနေ့ကပြန်ပြီးတုံ့ပြန်လိုက်ပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုစရာအကြောင်းမရှိတဲ့အကြောင်းမြောက်ကိုရီးယားရဲ့ အနေထားဟာအီရန်နိုင်ငံနဲ့လုံးဝခြားနားတယ်ဆိုပြီးတော့မြောက်ကိုရီးယားထိပ်တန်းတန်တမန်တယောက်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုဆွန့်လွတ်ဖို့တစ်ဖက်သက်ရပ်ဆိုင်းပေးဖို့စတာလေးနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးဖို့လုံးဝစိတ်ဝင်စားဘူးလို့တရုတ်နိုင်ငံဆိုင်ရာမြောက်ကိုရီးယားတာဝန်ကြီးဂျီဂျဲရောင်ကအင်္ဂါနေ့မှာပြောဆိုလိုက်တာပါ။မြောက်ကိုရီးယားနဲ့အီရန်နိုင်ငံရဲ့အခြေအနေဟာလုံးဝကွာခြားပါတယ်။ကျွန်တော်တို့ဟာနျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့နိုင်ငံဖြစ်ပါတယ်အမေရိကန်မဟုတ်ပဲလက်တွေပိုင်ဆိုင်ထားပြီးတဲ့နိုင်ငံဖြစ်တဲ့ဆိုပြီးတော့ဘေကျင်းမြို့မှာရှိတဲ့မြောက်ကိုရီးယားတိုင်းရုံးမှာပြုလုပ်တဲ့သတင်းစာစီးလင်းပွဲမှာတန်မတ်ကြီးကပြောဆိုလိုက်တာပါအမေရိကန်ထိပ်တန်းတန်တမာတယောက်ဖြစ်တဲ့ဆစ်ဒနီဆီလာဟာနျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားနဲ့6နိုင်ငံပါဝင်တဲ့ဆွေးနွေးမှုပြန်ဆနိုင်မှုတိုင်ပင်ဆွေးနွေးရအောင်တရုတ်နိုင်ငံကိုရောက်ရှိလာချိန်မှာအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်မြန်မာလက်ရွေးစင် U16 အသင်းနဲ့2015ခုနှစ်အာဆီယံ U16 Championship ပြိုင်ပွဲဇူလိုင်လ28ရက်နေ့ကကမ္ဘောဒီးယားနိုင်ငံမှာကျင်းပရမှာစင်ကာပူ U16 အသင်းကိုမြန်မာအသင်းက3-2နဲ့အနိုင်ရရှိသွားပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA နောက်ဆုံးရသတင်းတွေကိုဦးဆံမိုးဝေနဲ့မှအင်ဂျင်နိုင်တို့ကကြီးညာသွားတာပါအခုတော့သတင်းလွှာတွေကိုနားဆင်ရအောင်ပါရှင်။ပထမဦးဆုံးအနေနဲ့တော့မြန်မာနိုင်ငံတဝမ်းရေကြီးနေတာကြောင့်အကူအညီကယ်ဆယ်ရေးတွေအမြန်လိုအပ်နေတဲ့သတင်းကိုနားဆင်ရမှာပါ။စကိုင်းတိုင်းရေဘေးသင့်ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေအပြင်ဘဝပြန်လည်ထူထောင်ရေးအတွက်အထောက်ပံ့တွေအမြန်လိုအပ်ကြောင်းလူမှုကူညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ရေဘေးသင့်ခံနေရတဲ့ဒေသတွေမှာလမ်းပန်းဆက်သွယ်ရေးတွေအခက်အခဲဖြစ်တာကြောင့်အကူအညီတွေဟာရောက်တင်တလောက်မရောက်ဘဲဖြစ်နေတယ်လို့လည်းကူညီရေးအဖွဲ့တွေက VOA ကိုပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မအင်ဂျင်နိုင်ကအပြည့်အစုံကိုပြောပြမှာပါရှင်
။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းစကိုင်းတိုင်းအထက်ပိုင်းမှာမိုးအကြီးကျယ်ရွာသွန်းမှုကြောင့်ကောလင်ကမ်ဘလူးကျွန်းလှစတဲ့မြို့နယ်တဝိုက်ဆယ်မြောင်းရေကာတာတချို့ကျိုးပေါက်ခဲ့ပြီးဒေသခံပြည်သူတောင်းနဲ့ချီရေဘေးသင့်ဒုက္ခရောက်နေကြပါတယ်။ဒီရေဘေးသင့်ပြည်သူတွေအတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုမန္တလေးရန်ကုန်အပါအဝင်မြန်မာနိုင်ငံအနှံ့အပြားကစေတနာဝန်ထမ်းလူမှုအဖွဲ့အစည်းတွေတွားရောက်ထောက်ပံ့ပေးနေရမှာလမ်းဘက်ဆက်သွယ်ရေးအခက်အခဲတွေရင်ဆိုင်ခဲ့ရပြီးအကူအညီတွေဟာရောက်တင်တဲ့လောက်မရောက်ဘဲဖြစ်နေတယ်လို့ကောလင်းမြို့နယ်ကရေဘေးသင့်ပြည်သူတွေကိုတွားရောက်အကူအညီပေးခဲ့တဲ့88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကမမီမီက VOA ကိုပြောပါတယ
်။မနေ့ပိုင်းကိုသွားတဲ့အခါဒီဆက်လီနဲ့ကျတော့သွားလို့မရဘူး။သူကဆက်လီကျတော့ဒီကားစားရသွားမှာပေါ့။ဒီစီးလေးကျန်နေတော့သူကဝယ်ရည်လေးရှိတယ်သွားလို့မရတော့ကားနဲ့သွားတယ်ပေါ့။ကားနဲ့သွားတော့လေရေကားနဲ့သွားလို့မရဘူး။ဟိုသူကဘာဒီမှာသူအုပ်သေးတော့ဆယ်ကားကြီးတွေနေ။အဲကားကြီးတွေသွားတယ်။သွားပြီမယ်အဲ့လိုလမ်းမှာတကားကြီးဟိုကစားတိုးနေခါကတော့တနေရာရောက်ရင်အဲ့ဒီစကားတိုးနေနေရာရောက်တဲ့ခါမှပြက်ရပြီးတော့ဟိုစကားဟိုကားကူးလို့မရဘူးလူတော့လူအတွက်တော့သူတို့ကသူအဲရရမြက်ပိုင်းနဲ့ပေါင်းပြီးထိုးနေတော့လူရဲသွားလို့ရတယ်အဲလူသွားလို့ရတဲ့စကားပေါ်မှာဒီကကားကြီးကပစ္စည်းတွေဒါဟိုဘက်ကားကြီးပြန်တဲ့တဲ့ပြီးတော့လူချင်းအဲ့လိုလူမပြတ်တဲ့ပြန်ပြီးတော့မှအဲ့မှာတစ်ဆင့်
အလားတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘဟုအပါအဝင်စကိုင်းနဲ့မန္တလေးတိုင်းကလူငယ်တွေကလည်းစကိုင်းတိုင်းရေဘေးသင့်ပြည်သူတွေကိုတွားရောက်အကူအညီပေးရမှာကြုံတွေ့ရတဲ့အခက်အခဲတွေကိုစကိုင်းတိုင်းလူငယ်အဖွဲ့ဝင်ကိုပြည့်ဖြိုးမောင်ကအခုလိုပြောပြပါဗျာ
။ဟိုကျွန်တော်ရောက်တာလဲဟိုအတွင်းတိုင်းတာကြီးဒီကျွန်တော်လည်းတွားလို့မရဘူးကျွန်တော်တွားတော့ကျွန်တော်ကားလိုက်တာမှာဆက်မမောင်းနိုင်ဘူးလေ။ရစ်တွားရတယ်ရှိတယ်အနမ်းရယ်ဆင်းလျှောက်ပြီးတော့အလူလူရတဲ့ပစ္စည်းတွေယူပြီးတော့ကျွာတရာပုံရောက်တယ်အဲ့မိုင်းနဲ့အော်ခေါ်ပြီးတော့အဲ့ဟိုဘောဒီဒုက္ခတွေလမ်းခေါ်ပြီးတော့ပဲအထုပ်လေးကိုကျွန်တော်လှူပေးရတယ်လားဆရာဒုက္ခလို့တင်းနေချင်းသူတို့ကပဲအဲ့ calling ဘဝရေးတာထဲမှာစကန်တစ်ခုကိုချပြီးတော့ PC ကိုခွဲချမ်းတယ်ပေါ့ဒီနေ့ဒီနေ့ကိုခွဲချမ်းပြီးတော့ဟိုးအတွင်းပိုင်းတွေတက်မှာတော်တော်ဒုက္ခရောက်နေတဲ့ဟိုရွာတွေရှိတယ်လုံးဝသူတို့ကလာလည်းမလာနိုင်တော့အဲ့တော့အဲ့ကလေးကိုတွားပြီးတော့သူတို့ကအဲ့ဆက်လေးတွေလည်းတွားပြီးအဲ့လိုတွားနေရတယ်
လက်ရှိရေဘေးသင့်ဒုက္ခသည်တွေအနေနဲ့သူတို့ရဲ့လေယာဉ်ကြီးစားဝတ်နေရေးလုပ်ငန်းတွေဆုံးရှုံးခဲ့ရတာကြောင့်ဘဝပြန်လည်ထူထောင်ရေးအစီအစဉ်တွေဆောင်ရွက်ပေးဖို့အမြန်ဆုံးလိုအပ်နေတယ်လို့ calling data ဘက်မှတွားရောက်အကူအညီပေးခဲ့တဲ့တဘာဝဘေးစာနာကူညီရေးအဖွဲ့ရဲ့အလုပ်အမှုဆောင်ကိုရာပြည့်က VOA ကိုပြောပါတယ
်အကြီးကလိုအပ်နေရတော့သူတို့ရဲ့ဘဝပြန်လည်ထူထောင်မှုတွေကျွန်တော်တို့ငွေကြေးထောက်ပံ့မှုအကြီးကပဲသူတို့မှာကျွန်တော်တို့အခုကျွန်တော်လမ်းတကျောင်းမှာလည်းကျွန်တော်တွေ့ရတဲ့အဖွဲ့တွေကတော့မနက်ကြီးလေအဖွဲ့တွေတော့များများမှာလည်းသူတို့တွားလာတာကျွန်တော်တို့တဲလာတာကစံစီစတာ60ကျော်အဝေးအစားပေါ့လေအဲ့ဒါကြီးကျဲလာတယ်ကျွန်တော်တို့ကလည်းအဝေးအစားရင်ရေတန့်ရေတန့်ကြီးကြရေတောင်းတဲ့ကျွန်တော်ခေါင်းထောက်တူကြီးကြီးကျွန်တော်ငွေသား
ကျွန်တော်ကွန်ယူခဲ့တယ်လေ
။အဲ့တော့ဟိုအစိုးရဘိုင်းပေါ့တကယ်တာဝန်ရှိတဲ့အစိုးရအာဏာပိုင်တွေဒီတက်ဆိုင်ရာတိုင်းဒေသကြီးအစိုးရတွေဘာတွေရဲ့လှုပ်ဆောင်ချက်တွေရောဘယ်လိုတွေ့ရလဲရှင
်။အစိုးရရဲ့ဟိုထောက်ပံ့မှုကတော့တော်တော်လေးကြီးကြပ်ကောင်းနေကြ။အဲဘာလို့လဲဆိုတော့ကျွန်တော်တို့ဒီနေ့စောင့်ကြည့်တဲ့ကြောင့်မှသူတို့အစိုးရကထောက်ပံ့နေတာကတန်လေတရားလုံးမှာ၅ရက်ပြည့်ပြီးတော့ဝေးကြည့်ဦးစမ်းဘူး B66 မန်ချော့ကျအဲ့လိုတွေတော့တကယ်ကြီးရမှာလို့ပြောတယ်ကိုကျင်းကတော့မလိုအပ်ဘူးလေအဲ့လိုတွေကသူတို့ဖဲ့ပြီးတော့ပြေးတယ်ပေါ့စံကလည်းတရားလုံးမှာ၅ရက်ပြည့်ပြီးတော့ခမင်းတကယ်တမ်းပြောတရားလုံးခမင်းနည်းနည်းတက်နည်းနည်းတောင်းတော့အကုန်လုံးအပြည့်ပါလို့စားလို့မရဘူးကျွန်တော်တို့နိုင်ငံတော်တို့ရတယ်ဒီအရေးပေါ်စီမံခန့်ခွဲတာလည်းတရားမှုအားနဲ့နောက်ပြီးတော့ပြည်သူကုညီပံ့ပိုးမှုပါလေအခုကျွန်တော်တို့တွေ့နေရတဲ့ကျွန်တော်တို့ကူညီခဲ့တဲ့တော့ဆောင်အတွင်းပါလေပြည်သူကူညီပံ့ပိုးမှုဆိုတာလေအရင်ကအားနေတယ်နောက်ပြီးတော့ဒီတိကျတွေဒီဒီစေရီလုပ်နေဆိုတဲ့အတိုင်းတော့သူတို့အနေနဲ့ကျွန်တော်တို့ပြည်သူတွေကိုချူတဲ့အကြောင်းစားတာယူပါလိမ့်ကြလေလိုက်တယ်ဘာလို့လဲဆိုတော့ချူတဲ့အကြောင်းစားတဲ့တစ်ခုရှိလိုက်လို့ရှိရင်ကျွန်တော်တို့ပြည်သူတွေနည်းနည်းဥစားရင်းနဲ့လွတ်ရနေရလို့နည်းနည်းလေးရှောင်လို့ရတယ်
မန္တလေးတိုင်းဒေသကြီးအတွင်းမှာရှိတဲ့တပိတ်ချင်းစင့်ကူမိုးကုံမြို့နယ်တွေမှာဆိုရင်မိုးတဲထန်တဲ့မိုးတဲထံမှုကြောင့်လူသေဆုံးမှု10ဦးကျော်ရှိပြီးဒဏ်ရာရသူတွေလည်းရှိသလိုလူနေအိမ်ခြေနဲ့တံတားတချို့ပျက်စီးမှုတွေရှိခဲ့ပြီးလေယာဉ်မြေဧကပေါင်း50နီးပါးပျက်စီးဆုံးရှုံးခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။အလားတူရခိုင်ပြည်နယ်ဘက်မှာလည်းမိုးအကြီးအကျယ်ရွာသွန်းမှုကြောင့်မြောက်ဦးမြို့အပါအဝင်ကြောက်တော်မင်းပြဘူးတီတောင်တို့ဘက်မှာလည်းရေကြီးနေပြီးအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအပူတပြင်းလိုအပ်နေတယ်လို့ဒေတာထုတ်သတင်းတွေမှာဖော်ပြထားပါတယ်ရှင်
။မအင်ဂျင်နိုင်ပြောပြသွားတာပါ။အခုလို့မြန်မာနိုင်ငံတဝမ်းမှာရေကြီးတာကြောင့်ကုညီကယ်ဆယ်ရေးတွေအမြန်လိုအပ်နေတဲ့သတင်းဆောင်ပါပြီးမှာတော့ရွေးကောက်ပွဲဆိုင်ရာသတင်းတပုတ်ကိုနားဆင်ကြည့်အောင်ပါရှင်။2015အထွေထွေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပါတီအတွက်ကူစားပြုမဲ့ကိုယ်စားလှယ်လောင်းအမီစီးရဲနဲ့ဝင်ပြိုင်မဲ့မဲဆန္ဒနယ်စီးရင်ကိုဒီကနေ့မှစတင်ကြေညာတော့မှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့VOA မြန်မာပိုင်းသတင်း6မှမေခါကသတင်းပေးပို့ထားပါရရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကပါတီအတွက်ကိုစားပြုမဲ့ကိုယ်စားလှယ်လောင်းအမည်စင်းရင်နဲ့ဝင်ပြိုင်မဲ့မဲဆန္ဒနယ်စည်းရင်းတွေကိုစတင်ကြေညာတော့မှာဖြစ်တယ်လို့ပါတီပြောရေးဆိုခွင့်ရှိသူဦးညံဝင်းကပြောပါရယ်။ထုတ်ပြန်မဲ့စည်းရင်းနဲ့ပတ်သက်ပြီးသူကခုလိုပြောဆိုလိုက်တာပါ။
အားလုံးအတွက်မဟုတ်ဘူး။အစုပ်လိုက်လုပ်လိုက်ပြီးသမျှရောမနေ့ကညနေပိုင်းကစပြီးကျွန်တော်ထုတ်ပေါ်မှာ။စီစီရေဘွဲ3ရောက်ရှိပါတယ်နောက်ဆုံးစီစီစီစီရေဘွဲတော့စီစီတစ်ဖွဲ့လုံးပါပါတယ်အဲ့ဒါပါ
2015ထွေထွေရေကောက်ပွဲမှာပညာရှင်အချို့နဲ့တက်ကြွလှုပ်ရှားသူအချို့ဟာအမျိုးသားဒီမိုကရေစီကနေကိုယ်စားလှယ်လောင်းအနေနဲ့ဝင်ရောက်ရှင်ပြိုင်ဖို့လျှောက်ထားတာတွေရှိပါတယ်ဒီမှာပါတီကိုကိုယ်စားပြုတဲ့ပြည်내တိုင်းမြို့နယ်ဆိုင်ရာကိုယ်စားလှယ်တွေကလည်းအရင်ကတည်းကပါတီမှာရှိနေတာကြောင့်ရွေးကောက်ပွဲမှာပါတီကိုကိုယ်စားပြုမဲ့ကိုယ်စားလှယ်အနေနဲ့ရွေးချယ်တဲ့အခါမှာနှစ်နာမှုတွေလည်းရှိနိုင်တယ်လို့ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးထွန်းထွန်းဟိန်ကပြောပါတယ်ပါတီကိုယ်စားပြုမဲ့ကိုယ်စားလှယ်ရွေးချယ်မှုအပိုင်းနဲ့ပတ်သက်ပြီးသူကခုလိုပြောပါတယ
်အဲဒီကျွန်တော်တို့ကဒါနှစ်ပေါင်းများစွာနေဒီမှာဒါဆောင်ရွက်လာခဲ့တာဒီခုပညာရှင်များဆိုတဲ့ဥစ္စာကဒီအမျိုးသားဒီမိုကရေစီပွဲချုပ်ချက်ကိုအခုမှရောက်လာပြီးတော့ဝင်ရောက်ပြီးရွေးချယ်နေပြီဖြစ်ပါတယ်အဲ့တော့သူတို့သူဆောင်ခဲ့တယ်ပေါ့နော်ပါတီဝင်ဟောင်းတွေလို့ဆောင်ခဲ့ကြတယ်လေးထားဖို့ဆိုတော့ဒီလိုတန်နေတဲ့ခက်ပါတယ်ဒီကျွန်တော်တို့အဖွဲ့ဝင်ဖွဲ့ချုပ်ဖွဲ့ဝင်တွေကမပါတော့ဘူးလားဆိုမဟုတ်ပါဘူးကျွန်တော်ဖွဲ့ချုပ်ဖွဲ့ဝင်တွေဒါပါမှာပါတချို့သူရှင်းလာရင်ငင်းရပြီကျွန်တော်တို့ပူဇော်ပြရမယ်ဆိုတာကိုဒါပါတီဝင်တွေကလည်းပေါ့ပေါ့စီနေပါလေ
လာမယ့်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီကနေတိုင်းဒေသကြီးပြည်내လွှတ်တော်ကိုယ်စားလှယ်အနေနဲ့ဝင်ရောက်အရွေးခံဖို့လျှောက်လာတင်ထားတဲ့ဦးဝင်းချူကပါတီရဲ့ကိုယ်စားလှယ်ရွေးချယ်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။အဲဒီချိန်ထဲမှာကျွန်တော်သတိပုဂ္ဂလအနေနဲ့နေနေတဲ့သူတဲ့အကြောင်းအရာကလည်းတကယ်တမ်းကကျွန်တော်လှုပ်ချင်တယ်လို့လှုပ်နေတဲ့ကျွန်တော်စိတ်ထဲမှာလှုပ်ဖို့လိုအပ်တဲ့ဖြစ်လို့လှုပ်နေတဲ့အလုပ်တွေအတွက်ပါတီတမယ်ကိုအတော့မပြူကျင်လားပါတီရဲ့ပုံရိပ်ကကျွန်တော်လုပ်တဲ့လုပ်ကြီးရောဘလုံးတရားထိခိုက်တယ်ဆိုတော့ထိခိုက်မျိုးမဖြစ်အောင်ကျွန်တော်သတိပုဂ္ဂလနာမည်နဲ့ပဲကျွန်တော်အလုပ်လုပ်နေတာဖြစ်တယ်အဲ့ဒီအတွက်ပါတီကဘယ်လိုသဘောထားမလဲကျွန်တော်အဲ့ဒီကိစ္စကျွန်တော်မသိလားထားပါဘူးအကြွေရွေးချင်တဲ့ထဲမှာကျွန်တော်မပါဘူးဆိုရင်တခြားတနေရာမှာကျွန်တော်ကိုအသုံးပြုလိုအပ်လို့ဒီကိစ္စမှာဖေသားရတဲ့လူကသဘောထားပါတယ်
လက်ရှိမှာလာမယ့် 2015 ရွေးကောက်ပွဲမှာ 88 ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကဥကိုကိုကြီးအပါဝင်ခေါင်းဆောင်အချို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေဝင်ရောက်အရေးခံဖို့အတွက်ရှောက်ထားတာတွေလည်းရှိပါတယ်။ဒီပြင်တက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးသမားအချို့ကလည်းအမျိုးသားဒီမိုကရေစီကနေ2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်နေတာလည်းရှိပါတယ်။ဒီတဲ့ကြောင့်ပါတီရဲ့ကိုယ်စားလှယ်လောင်ရွေးချယ်မှုနဲ့ပတ်သက်ပြီးနိုင်ငံရေးလေလာသုံးသပ်သူအချို့ကစိတ်ဝင်စားလျက်ရှိပါတယ
်။လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ VOA ရဲ့ဗုဒ္ဓဟူးနေ့မနက်ပိုင်းသတင်းတွေကိုထုတ်လွှင့်နေပါတယ်ရှင်။အခုတော့သောရရှင်တွေနားဆင်ရမှာတော့သွေးလွန်တုပ်ကွေးယောဂပညာပေးဟောပြောပွဲတွေကိုရန်ကုန်မှာလှုပ်ဆောင်နေတဲ့သတင်းကိုနားဆင်ရမှာပါ။မိုးရွာသည်မှာအဖြစ်များလေးရှိတဲ့သွေးလွန်တုပ်ကွေးယောဂဟာဒီနှစ် 2015 မှာပိုပြီးအဖြစ်များနိုင်တယ်လို့ဈေးပညာရှင်တွေကသုံးသပ်ပါတယ်။ဈေးပညာတွေတိုးတက်လာတာနဲ့အမျှဒီယောဂဖြစ်ပြီးသေဆုံးရတဲ့ဥယေနှုံးဟာနည်းလာပြီမဲ့ဖြစ်ပွားနှုံးကတော့တိုးတက်နေစေပါ။သွေးလွန်တုပ်ကွေးယောဂကိုရှော့ချနိုင်ဖို့အတွက်ဆရာဝန်တွေကလည်းရန်ကုန်မြို့မှာလူထုပညာပေးဟောပြောပွဲတွေလုပ်နေပါတယ်။အပြည့်အစုံကိုတော့မအီတန်စင်ကပြောပြထားပါတယ်ရှင်
။အခု2015ခုနှစ်ထဲကို6လတာဝင်လာတဲ့အချိန်မှာသွေးလွန်တုပ်ကွေးယောဂကူးစက်ခံရတဲ့ဥယေဟာ 16,000 ကျော်ရှိနေပြီးတော့အရင်နှစ် 2014 ခုနှစ်နဲ့ရှင်ရင်လဲပိုပြီးများနေတာတွေ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။သွေးလွန်တုပ်ကွေးယောဂါကိုရန်ကုန်တိုင်းမွန်ပြည်နယ်တင်းတန်းသာရီတိုင်းနဲ့အေယာဝတီတိုင်းစတဲ့မွန်းများတဲ့ဒေသတွေမှာအများဆုံးဖြစ်ပေမဲ့အခုဆိုရင်ချင်းမြင့်နယ်အထိပါပြန့်ပွားနေတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းဘဟုရဲ့အတွင်းရင်းမှူးပေါမောက်ခတ်ဒေါက်တာစောဝင်းကပြောပါတယ်
။စဖြစ်တော့ရန်ကုန်မှာပဲဖြစ်တယ်ပေါ့နော်။နောက်ပိုင်းတော့တကီလုံးကိုပြန့်သွားတယ်အခုဆိုရင်တော့ကျွန်တော်တို့တိုင်းတဲ့တနိုင်ငံလုံးမှာမဖြစ်တဲ့နေရာမရှိသလောက်ပါပဲ။သို့တော့ဒီမွန်းများတဲ့ဒေသတွေပေါ့နော်ရန်ကုန်တိုင်းနဲ့အေယာဝတီတိုင်းတို့မွန်ပြည်နယ်တို့ကတော့အဖြစ်များဆုံးပါပဲတနင်္သာရီတိုင်းပေါ့နော
်နိုင်ငံအနှံ့ပြတ်ပွားနေတဲ့သွေးလွန်တုပ်ကွေးကူးစက်ယောဂါပပျောက်တဲ့အထိရှော့ချနိုင်မှုအတွက်ကုသရေးနဲ့ကာကွယ်ရေးကိုတိုးချဲ့လုပ်ကိုင်ဖို့လိုနေပြီးတော့ချင်မကိုက်အောင်လည်းသတိထားဖို့လိုတယ်လို့ပေါမောက်ခဒေါက်တာဝင်းမြတ်အေးက VOA ကိုအခုလိုပြောပါတယ
်အနှစ်ချုပ်ကတော့ပြည်သူလူထုကတဦးချင်းအသိရှိဖို့လိုတယ်တဦးချင်းအသိရှိပြီးတော့လိုက်ပါဆောင်ရွက်ရင်ဒါမရော့ကျစရာအကြောင်းမရှိဘူးဆိုတော့ဘယ်လိုဆောင်ရွက်ရမလဲဆိုတော့သွေးလွန်တုပ်ကွေးဘာကြောင့်ဖြစ်လဲဆိုတော့ဒါမှသိဖို့လိုတယ်သွေးလွန်တုပ်ကွေးကခြင်ကိုက်လို့ဖြစ်တာအဲ့ဒီခြင်က Aedes mosquito လို့ခေါ်တယ်အဲ့ဒီ Aedes ခြင်ကသွေးလွန်တုပ်ကွေး virus ပိုးကိုသေဆောင်ပြီးတော့လူကိုကိုက်လိုက်တယ်ကိုက်လိုက်တဲ့ကြောင့်သွေးလွန်တုပ်ကွေးရောဂါဖြစ်တယ်ဖြစ်ပြီးလို့ရှိရင်ခုနပြောတဲ့ anti ရရှိတဲ့အခြေအနေရောက်သွားနိုင်တာရှိတယ်ဒါကြောင့်မလို့အဲ့ဒါကိုမဖြစ်အောင်ဆိုရင်ဒီခြင်မရှိရင်မဖြစ်ဘူးပေါ့သွေးလွန်တုပ်ကွေးပိုးသေဆောင်တဲ့ခြင်မရှိရင်မဖြစ်ဘူးပေါ့နောက်တစ်ခုကရှင်ရှိတော့လေအဲ့ဒီခြင်အကိုက်မခံရရင်မဖြစ်ဘူးပေါ့အဲ့ဒီနှစ်ချက်ပဲ
ဒါအပြင်အထူးဂရုပြုရမယ့်အချက်တွေကိုလည်းသူကအခုလိုဆက်ပြောပါဗျ။
နောက်တစ်ခုကချင်းကိုက်တဲ့အချိန်ပေါ့ခုနပြောသလိုအာယုံတက်ပြီးတော့2နာရီအတွင်းတို့နေမွေးငွေ2နာရီအတွင်းတို့ကအရန်အကိုက်များတဲ့အချိန်နဲ့အဲ့ဒီအချိန်မှာသွေးလွန်တုပ်ကွေးပိုးပြန့်နိုင်တဲ့အချိန်ဖြစ်တဲ့ကြောင့်အဲ့ဒီအချိန်တွေမှာပိုးပြီးတော့အကိုက်မခံရအောင်သတိထားရမှာပေါ့။အဲ့လိုအကိုက်မခံရအောင်လည်းသတိထားမယ်။ချင်းမပွားအောင်လည်းလုပ်မယ်ဆိုရင်သွေးလွန်တုပ်ကွေးဖြစ်ပွားမှုတုန်းက WHO ကရည်မှန်းထားတဲ့90ရာခိုင်နှုန်းရှော့ချနိုင်တာဖြစ်နိုင်ပါတယ်။သေးဆုံးမှုတော့နောက်ထပ် 25 ရင်းတော့ရော့ကြအောင်ကလည်းမဖြစ်ဘူးဆိုသေနှုံးလည်းရော့သွားမှာပေါ့နော်ဆိုတော့ဓာတ်ဒီအကုန်လုံးကကျွန်တော်တို့ဆောင်ရမယ်လေကနေ
နာမကျန်းဖြားနာတာရက်ရှည်ပြီးအရေးပြားပေါ်မှာအနီးဆက်ဒါမှမဟုတ်အနီးဖုပိတ်နေထွက်ချင်းပါဝင်ကော်ဖီရောင်အော့အန်ဂျင်တွေနဲ့နှုံးချီခြင်းစရတွေဟာသွေးလွန်တုပ်ကွေးယောဂါလက္ခဏာတွေလည်းဖြစ်ပါတယ်အချိန်မီမကူတာဘူးဆိုရင်ဒီယောဂါကြောင့်အသက်ဆုံးရှုံးနိုင်တဲ့အတွက်မြန်မာနိုင်ငံဆရာဝန်များအသင့်မဟုကဦးစီးပြီးတော့လူထုဟောပြောပွဲတွေပြုလုပ်နေပါတယ်အခုလိုပြုလို့ရတဲ့ရည်ရွယ်ချက်ကိုတော့
အခုဆိုသတင်းစာမှာကြည့်လိုက်နင်ဂျာနီပါပါပါပါပါမယ်လဲကြာကျွန်တော်တို့ပို့ပို့အတိလေးပို့ကောင်းလေးပေါ့နော်အဲ့ဒါမှအဲ့လိုရည်ရွယ်ချက်နဲ့ကျွန်တော်လည်းလုပ်တာဖြစ်ပါတော့အဲ့တော့ပြည်သူလူထုဘက်ကလည်းပို့တိလာတယ်ပို့ပြီးတော့ကာကွယ်မှုမအောင်ကုသမှုမအောင်ပို့ပြီးတော့ပါလာတဲ့ပို့ပြီးတော့ကြိုးရှိပါတယ်နော
်ပြည်ထောင်နေသူတွေတို့ကလက္ခဏာတွေကိုပြည်သူလူကသိဖို့လိုတယ်ဥမာကလေးကအပူကြီးပြီးတော့တအားအာနေတယ်လို့နော်ဗိုက်တာအားနာတယ်လို့နော်နောက်သူ့ရဲ့လက္ခဏာရှိတယ်လို့ဒီလိုမျိုးဖြစ်တဲ့အစားတော့လုံးဝပြတ်သွားတယ်လို့ဒါတွေကအန္တရာယ်ရှိတဲ့လက္ခဏာတွေဒါတွေကိုသတိထားပြီးရင်ပြင်းထန်တဲ့ဟိုယောဂအဆင့်ကြီးရောက်မသွားအောင်เนาะအဲ့အချိန်ခါမှာကုသမှုကိုကြောင်းကြောင်းကောင်းကောင်းမှုကိုခံယူဖို့လိုတယ်လို့ပြောချင်ပါတယ်။ကာကွယ်ရေးအပိုင်းနေတဲ့တူးချင်းကအတိနဲ့ထိရောက်စွာကာကွယ်ကြပါလို့တိုက်တွန်းချင်ပါတယ်။
ဒီဟောပြောပွဲမှာအဓိကရှင်းပြသွားတဲ့ပေါမခဒေါက်တာစောဝင်းနဲ့ဒေါက်တာဝင်းမြတ်အေးတို့ကပြောဆိုသွားခဲ့တာပါသွေးလွတ်တကွေးယောဂါဟာအသက်3နှစ်ကနေ15နှစ်ကြာအပြင်းထန်ဆုံးနဲ့အဖြစ်များဆုံးဆိုပေမဲ့လည်းဘယ်ရွယ်မဆိုဖြစ်ပွားနိုင်ပါတယ်1965ခုနှစ်ကစပြီးမြန်မာနိုင်ငံမှာစတင်တွေ့ရှိခဲ့တဲ့သွေးလွတ်တကွေးယောဂါဟာအခုဆိုရင်တကမ္ဘာလုံးအတိုင်းအတာအနေနဲ့သိဆုံးမှုနှုန်းရော့ကျလာပေမဲ့လည်းကူးစက်ခံရသူနှုန်းကတော့တစ်နှစ်ထက်တစ်နှစ်ပိုပြီးတိုးလာနေပါတယ်မြန်မာနိုင်ငံမှာ2009ခုနှစ်ကအများဆုံးဖြစ်ပွားခဲ့ပြီးတော့1994ခုနှစ်ကသိဆုံးမှုအများဆုံးဖြစ်ခဲ့တာလည်းဖြစ်ပါတယ်သွေးလွတ်တကွေးယောဂါဟာနိုင်ငံပေါင်း128နိုင်ငံမှာဖြစ်ပွားနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုထားပါတယ်ရှင်
မအီတန်ဆန်ပြောပြသွားတာပါအခုလို့ကျွေးလွန်တုတ်ကွေးပညာပေးဟောပြောပွဲတွေလုပ်နေတဲ့တင်အပြီးမှာပဲကွန်ဆာတုံးတာကြောင့်စိုးကျိုးတွေရှိနိုင်တဲ့တင်ဆောင်ပါတပုတ်ကိုနားဆင်ရမှာပါမြန်မာနိုင်ငံမှာအစဉ်ဆက်စားသုံးခဲ့တဲ့ကွန်းဟာဒီကနေ့အထိကြဲကြဲပြန့်ပြန့်စားသုံးနေတာပါတစ်ချိန်တည်းမှာပဲကွန်းဟာရောင်းအားကောင်းတာကြောင့်စားသုံးသူရောရောင်းချသူတွေအမြောက်အများရှိနေပါတယ်အဲ့ဒီအတွက်ကွန်းစားသုံးချင်းရဲ့ဆိုးကျိုးတွေကိုထောက်ပြသူတွေလည်းရှိနေပါတယ်။ AFP သတင်းဌာနကိုသတင်းဌာနကသတင်းပေးပို့ထားတာကိုကိုကောင်းထက်ကပြောပြမှာပါရှင်
။ကွန်ဆာရဲ့ယဉ်ကျေးမှုရာစုနှစ်နဲ့ချီလာတဲ့တောင်အာရှနဲ့အရှေ့တောင်အာရှမှာရန်ကုန်မြို့ဟာဆိုရင်ကွန်ဒတ်တွေနဲ့အညီအောင်စောနေတဲ့လမ်းတွေကိုကြည့်လိုက်ရင်ဒီနေ့အထိကွန်ကိုကြဲကြဲပြက်ပြက်စားသုံးနေကြတာတွေ့ရပါလိမ့်မယ်။ကွန်ဒီဆေးရွက်ကြီးတခြားဆေးတွေနဲ့အတူကွန်ရွက်ထဲမှာထက်လိုက်ထားတဲ့ကွန်ရဟာမြန်မာနိုင်ငံအနေနဲ့ကြဲကြဲပြက်ပြက်စားသုံးနေကြတာပါ။ကိုမျိုးမြင့်ထောဟာနေတိုင်းမနစ်3နာရီကလေးကရန်ကုန်မြို့ကဘူဒာယုံတို့ခုမှကွန်ရောင်းနေသူဖြစ်ပါတယ်။သူဟာကွန်ရောင်းလာတနေ့ကိုကျန်းငွေ4000အထိရပြီးဒါဟာပြည်မြတ်တလားဝင်ငွေ3000လောက်ပဲရှိတဲ့မြန်မာနိုင်ငံမှာအတော်လေးများတယ်လို့ဆိုရပါလိမ့်မယ်
။ပုံမှန်ဖောက်တဲ့ဝယ်လို့ရှိရင်ပုံမှန်ကဒီနေ့ဦးက20လောက်ပဲရှိတယ်။ပုံမှန်ဝယ်တာမှာ100ဦး100ဦး300အလုပ်ဝယ်တဲ့လူပုံမှန်ရှိတယ်။ဒါပေမဲ့ပုံစံကားချက်တော့ရှိဘူးပါဟုတ်တယ
်။ကိုမျိုးမြင့်ထိုက်ဟာဆိုရင်လွန်ခဲ့တဲ့12နှစ်တုန်းကသွားနာတာတက်တက်အောင်ကွန်ဆာစားခဲ့ပါတယ်။ဒီကနေ့ဒီချိန်မှာတော့တန်းနဲ့ချီတဲ့မြန်မာပြည်သူပြည်သားတွေလိုပဲသူဟာနေတိုင်းကွန်ဆာနေသူတယောက်ဖြစ်နေပါပြီ။သူဟာရန်ကုန်မြို့ကားကျက်တဲ့အထက်မှာ나이များစွာတက်ဆီမောင်းနေရတာကိုခံနိုင်အောင်ကွန်ဆာတာဖြစ်ပါတယ်
။တက်ဆီမောင်းတော့ဘူဆိုးရဲ့။အဲ့ချင်းနဲ့အရင်အိမ်ငါတဲ့အချိန်ကကွန်ဆာလိုက်။ကွန်ဝါနေနေဆိုတော့အေးအိမ်ငါတာမရှိတော့ဘူးဗျာ
။ဒါပေမဲ့ကျမ်းမာရေးကျွမ်းကျင်သူတွေကကွန်ရဲ့ကျမ်းမာရေးဆိုးကျိုးကိုပတိပေးနေကြပါတယ်။ကွန်ရံထဲမှာပါတဲ့ကွန်သီးနဲ့ဆေးရွက်ကြီးတို့ဟာကင်ဆာဖြစ်စေတဲ့ဓာတ်ပစ္စည်းတွေပါဝင်ပြီးမြန်မာနိုင်ငံမှာဗဇက်ကင်ဆာဖြစ်သူနှုန်းဟာတခြားနဲ့မတူအရန်ကိုမြင့်နေပါတယ်။ကိုင်းကိုဆေးရွက်ကြီးမပါပဲစားရင်မစားတဲ့သူတွေထက်ဗဇက်နဲ့လက်ချောင်းကင်ဆာဖြစ်နိုင်ခြေဟာ950ရာခိုင်နှုန်းတိုးသွားပြီးဆေးရွက်ကြီးထက်စားတဲ့သူတွေအတွက်တော့ဖြစ်နိုင်ခြေ980ရာခိုင်နှုန်းတိုးသွားနိုင်တယ်လို့ WHO အရာရှိတွေကပြောပါတယ်။ကိုင်းကိုလည်းစလိတ်လိုပဲကျန်းမာရေးသတိပေးချက်တွေထားရှိစေခြင်းပြီးမြန်မာပြည်ဟာအိမ်နီးချင်းနိုင်ငံတွေနောက်မှာကျန်ခဲ့ပြီလို့ပြည်သူ့ကျန်းမာရေးကျွမ်းကျင်သူဒေါက်တာတန်းစိန်ကပြောပါတယ
်။ If you go to Thailand,you will not see much of the people eating bitter quid
ထိုင်းနိုင်ငံသွားရင်လူတွေကွန်းစားတာတောရွာတွေမှာတော့မတွေ့ရသလောက်ပါပဲမလေးရှားမှာလည်းဒီအတိုင်းပဲအဲ့ဒီတော့ဘာလို့ကျွန်တော်တို့လူမျိုးတွေဒီရင်ကျင်းမှုရှိနေနေတာလဲကွန်းဟာအရန်အန်ရယ်များတယ်ဆိုတာလူတွေကိုပြောလို့ရပါတယ
်ကွန်းစားတဲ့အချက်ကိုဖျောက်ဖြစ်ဖို့အချိန်တော်လေးယူရအောင်မှာဖြစ်ပါတယ်မကြသေးခင်နှစ်တွေတည်းမှာကွန်းစားသုံးမှုဟာပိုတိုးလာပြီးကွန်းရဲ့ဆိုးကျိုးတွေဟာပေါ်ပေါ်ပြပြမဟုတ်ဘူးလို့တော်တော်လေးနိုးစော်ရအောင်မှာဖြစ်ပါတယ်ဒါပြင်နောက်ဆုံးရ WHO ရဲ့စစ်တမ်းအရမြန်မာနိုင်ငံဟာကျန်းမာရေးဆောက်ရှောက်မှုပေါ်တုံးတဲ့ငွေဟာစုစုပေါင်းပြည်တွင်းထုတ်ကုန်ရဲ့ရာဂိုင်နှုန်းနဲ့တွက်လိုက်ရင်ကမ္ဘာပေါ်မှာအနည်းဆုံးဖြစ်ပါတယ်။စစ်တပ်ရဲ့အသုံးစရိတ်ကိုတော့2014ခုနှစ်အချက်အလက်အရစုစုပေါင်းပြည်တွင်းထုတ်ကုန်ရဲ့4.3%ရာဂိုင်နှုန်းတုံးထားတယ်လို့ Stockholm နိုင်ငံကငြိမ်းချမ်းရေးသုတေသနအဖွဲ့ကကာကွယ်ရေးသုံးသပ်သူတွေကပြောပါတယ်ခင်ဗျာ
။ကိုကောင်းချက်ပြောပြသွားတာပါ။VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါရဲ့ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA American အတန်ရဲ့ပုတ်ထူးနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရဲ့ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာတို့ရှင်များရှင် VOA American တန်ကနေပုတ်ထူးနဲ့မနက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်အတန်လွင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 30 40 50 line meter 190တို့ကပါတိုးချက်ထုတ်လွှင့်နေရဖြစ်ပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်း American Indian တို့အင်္ဂလိပ်စာသင်ခန်းစာနဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာတော့2015ရွေးကောက်ပွဲမှာတံပရဘူးဖြစ်နိုင်တယ်လဲဆိုတာကိုဘလို့ဆွေးနွေးသုံးသပ်ထားပါတယ်။
တကယ်လို့သာအနာယပါတီလို့ခေါ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးကတူဦးအလားတူပဲစစ်တပ်ကတူတက်လာရင်ကတော့ပြီးခဲ့တဲ့9နှစ်တည်းကိုကောင်းစရာမရှိဘူးလို့တချို့ဆိုရင
်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအပြည့်အစုံကိုပြန်လည်နားဆင်ရမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကိုမူလဆောင်းပါးရှင်အားပေါ်မပြတ်ဦးကျော်စံသားကစုစည်းတင်ဆက်ထားတာကိုနားဆင်ကြည့်ရအောင်ပါရှင်
မြန်မာရွေးကောက်ပွဲအတွက်မြင့်မားသောမျှော်လင့်ချက်များဆွဲကောင်းစဉ်နဲ့ dw.com မှာရေးသားထားတာကိုဥစွာတင်ပြလိုပါရယ်ဒီရွေးကောက်ပွဲဟာပြုပြင်ပြောင်းလဲရေးရဲ့သမိုင်းမှတ်တမ်းကြီးတစ်ခုဖြစ်ပါရယ်ဒီရွေးကောက်ပွဲအတွက်အထွေထွေလိုအပ်ချက်တွေကိုအတည်ပြုပြီးဖြစ်ပေမဲ့အရေးကြီးတဲ့ပြဿနာတွေအတွက်တော့အဖြစ်မထွက်သေးပဲဖြစ်နေပါရယ်အဓိကပြဿနာနှစ်ရပ်ကတော့စစ်အမှတ် 25 ခန်းလုံးဆက်လက်ပါဝင်နေမှာဖြစ်ပြီးဒေါအောင်ဆန်းစုကြည်သမ္မတဖြစ်ခွင့်ကန့်သတ်မှုတွေရှိနေခြင်းပဲဖြစ်ပါရယ်ဒါပေမဲ့ energy ကတော့ရွေးကောက်ပွဲဝင်မယ်လို့ဇူလိုင်17ရက်မှာကြေညာလိုက်ပါပြီ။မြန်မာရေးကြွညင်သူတချို့ကတော့အဓိကနိုင်ငံရေးပါတီတွေရွေးကောက်ပွဲမှာဝင်ဖို့သဘောတူရပြီးတော့ဒါဟာရေဘူးရအဖြစ်အခြေအနေကောက်နေပါပြီ။မက်စင်တွေရွေးကောက်ပွဲစီစဉ်ခံခွဲမဲ့ကိစ္စတွေမကြခင်ထွက်လာရင်တော့ဒီရွေးကောက်ပွဲဟာဘလောက်လွတ်လပ်ပြီးတရားမျှတနိုင်မလဲဆိုတာကိုခန့်မှန်းနိုင်တော့မှာဖြစ်တယ်လို့ဆိုပါရတယ်။ NLD အပြင်အရေးကြီးတဲ့ပါတီတစ်ခုကတော့အာဏာရကြမ်းခိုင်ဖွံ့ဖြိုးရေးပါတီဖြစ်ပါတယ်။ NLD သပိတ်မှောက်ခဲ့တဲ့2010ရွေးကောက်ပွဲမှာကြမ်းခိုင်ဖွံ့ဖြိုးရေးကအမတ်90ရာခိုင်နှုန်းအနိုင်ရခဲ့ပါတယ်။ဒါပေမဲ့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေကအဲဒီတုန်းကလက်မခံခဲ့ပါဘူး။2012မှာ NLD ဝင်ရောက်ရှင်ပြိုင်တဲ့လွတ်လပ်ပြီးတရားမျှတတယ်လို့အများလက်ခံကြတဲ့ရွေးကောက်ပွဲမှာတော့ရှင်ပြိုင်တဲ့နေရာအလုံးလိုလို NLD ကအနိုင်ရခဲ့တာပါဒီ2012ရလတ်ကိုအခြေခံပြီးအခုလာမယ့်ရွေးကောက်ပွဲမှာ NLD ပဲနိုင်မယ်လို့အများကတွေးနေကြပါတယ်သို့တော်လည်းပဲခိုင်လုံတဲ့ဆန္ဒသဘောထားကောက်ယူမှုတွေမရှိသေးတော့အတိအကျခံမှန်းရခက်တယ်လို့ဆိုပါတယ်ကြက်ခိုင်ဖုံဖြူရဲ့အဖွဲ့ဟာပြီးခဲ့တဲ့၄နှစ်အတွင်းတိုင်းပြည်ကိုတကားဖွင့်ပေးခဲ့တဲ့ပါတီဆိုတဲ့အချက်ကအပေါင်းလက္ခဏာဖြစ်ပါတယ်ဒါပေမဲ့ရခင်စစ်အစိုးရဟောင်းနဲ့နှိကပ်နေတဲ့ကိစ္စကိုတော့မြန်မာလူထုကမကြိုက်ကြပါဘူး။ NLD ကတော့မြန်မာပြည်သူတွေနှစ်ရှည်လများမျှော်လင့်ဆောင်စားခဲ့ရတဲ့အပြောင်းအလဲတွေကိုဖော်ဆောင်လာမဲ့အဖွဲ့ဖြစ်တယ်လို့သုံးသပ်သူကဆိုကြပါရတယ်။တိုင်းသားဒေသတွေမှာတိုင်းသားပါတီတွေပဲအနိုင်ရထင်ကြီးရှိပြီးစစ်တပ်ကတော့နိုင်ငံရေးကနောက်မဆုတ်သေးဘူးလို့ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ကပြောသွားခဲ့ပါရတယ်။ဒါပေမဲ့ရွေးကောက်ပွဲရလဒ်ကိုတော့လက်ခံမယ်လို့ဆိုပါရတယ်။သူတို့စစ်အမှတ် 25 ခန်းလုံးဆက်လက်ပါရှိနေပြီးသူတို့လက်မခံချင်တာကိုဟန်တာနေနိုင်တဲ့ပြည်ကတော့ရွေးကောက်ပွဲမှာဘယ်သူပဲနိုင်နိုင်စစ်တပ်ကဂယုမဆိုင်ပဲနေနိုင်တယ်လို့ရေးသားထားပါတယ်ခင်ဗျာမြန်မာနိုင်ငံညီညွတ်ရေးဒီမိုကရေစီရေးအပေါ်ကိုကန့်စစ်ပွဲရဲ့အကျိုးဆက်ဆိုတဲ့ခေါင်းစဉ်နဲ့ The Nation သတင်းစာမှာ TNI လို့ခေါ်တဲ့ Transnational Institute ကရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်ကိုကန့်တိုက်ပွဲပြန်ဖြစ်လာတဲ့အတွက်မြန်မာနိုင်ငံတိုင်းရင်းသားပြည်သူနဲ့ပြည်တွင်းစစ်ရစေးကိစ္စအတွက်ကြီးမားသောထိခိုက်မှုတွေရှိစေခဲ့ပါတယ်။ရခိုင်စစ်အစိုးရမဟာမိတ်ဖုန်ကြားရှင်ရဲ့ MNDAA တို့ဟာနေကြားဆောင်တပ်ဖွဲ့ဖွဲ့စည်းရေးကိုလက်မခံလို့အစိုးရနဲ့ခွာပြဲမောင်းထုတ်ခံခဲ့ရပြီး၆နှစ်လောက်အကြာမှာအစိုးရစခန်းတွေကိုရုတ်တရက်ပြန်လည်တိုက်ခိုက်လာရတာကဒီစစ်ပွဲစတင်ခဲ့တာပါ။အဲ့ဒီအချိန်ဟာတိုင်းရင်းသားအင်အားစုတွေနဲ့အစိုးရတို့ပြည်လုံးကျောအပြစ်ခတ်ရစေးရေးအတွက်ညီညာရေးဆွေးနွေးပွဲလုပ်နေတဲ့အချိန်ဖြစ်လေတော့ဒီတိုက်ပွဲတွေဟာဒီဆွေးနွေးပွဲအပေါ်အမှောင်ကြီးကြီးထွက်လာခဲ့ပါတယ်။ဦးသိန်းစင်ရဲ့အရသာအသွင်ဆောင်အစိုးရဒီပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့လက်မခံပါဘူးတမန်တော်ကလေကြောင်းအထောက်အကူနဲ့ထိုးစစ်ကြီးဆင်နွှဲခဲ့ပါတယ်ကုကံဘက်ကတစ်ဖက်သက်အပြစ်ရစေးကြီးညာခဲ့ပေမဲ့ပဋိပက္ခမပြေလည်ပဲတမန်တော်ကလည်းသူတို့ဘက်ကအထူးခိုက်အကြာဆုံးတွေရှိခဲ့တယ်ဆိုတာကိုရှားရှားပါပါလူသိစင်ညာဝန်ခံခဲ့ပါတယ်ပဋိပက္ခဖြစ်ရတဲ့အခြေခံအကြောင်းတရားတွေကိုမဖြေရှင်းနိုင်ရင်ညီညာရေးဒီမိုကရေစီရေးဖွံ့ဖြိုးရေးတွေကိုဆူဆူရော်ရော်ထိခိုက်စေပါလိမ့်မယ်တိုင်းရင်းသားပြည်ပခါကိုစီရင်အားနဲ့ဖြစ်စင်းလို့မရနိုင်ပါဘူးစီရေးရင်ဆိုင်မှုကိုရဆိုင်နိုင်ငံရေးဆွေးနွေးပွဲစတင်ဖို့အချိန်တန်ပြီလို့ရေးသားထားပါတယ် South China Morning Post တင်စာကောင်းကြီးပိုင်းမှာတော့တရားမဝင်သစ်ခုတ်သမားတွေကိုနိုင်ငံရေးသားကောင်အဖြစ်အသုံးမချသင့်လို့ရေးသားထားပါတယ်သံငင်းတမန်ကင်းအငင်းပွားမှာအပြစ်မဲ့ရသားတွေကိုအသုံးမချသင့်ဘူးလို့ဆိုပါတယ် မြန်မာနိုင်ငံမှာတရားမဝင်စစ်ခုတ်တဲ့တရုတ်နိုင်ငံသားတွေကိုထောင်ဒဏ်တစ်သက်တစ်ကျွန်းစီချမှတ်လိုက်တာဟာစိတ်ပြင်းထန်လွန်းတယ်။စစ်ခုတ်ခုတ်တွေအတွက်အမြင့်ဆုံးပြစ်ဒဏ်ကိုဒီစစ်ခုတ်မှုကိုစီစဉ်သူတွေကပေးသင့်ပါတယ်အလို့သမားတွေကိုမပေးသင့်ပါဘူး။နှစ်နိုင်ငံအကြပြဿနာရှိနေရင်လည်းဆင်ခြင်တုံတရားနဲ့အညီဆွေးနွေးအဖြေရှာကြပါလို့ရေးသားထားပါတယ်ခင်ဗျာ။
ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းပြီးမှာတော့ဒေါ်လာတန်တင်ဆက်တဲ့ American Indian 3အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်မှာဖြစ်ပါရဲ့ရှင
်ဒီနေ့ပြည်တင်ပြမယ့် idiom အသုံးကတော့
play into someone's hands
ဖြစ်ပါလေစာလုံးပေါင်းက p l a yပလေကတမန်အဖင်ကစားတယ်ဒုတိယဆိုရင်လည်းတိမှုတ်တယ်စသဖြင့်အဓိပ္ပာယ်ရပြီမြေဒီနေရာမှာ into into အတွင်းသို့လို့အဓိပ္ပာယ်ရတဲ့ we be preposition နဲ့တွဲသုံးထားတာမျိုး play into ကတော့ရှော့ရှော့ရှူရှူဝင်တာကိုဆိုလိုပါတယ် some one apostrophe s someone's ကတော့တူတူရောက်ရေ hands hands ကတော့လက်တွေဆိုတော့စကပိုက်ထုံရဲ့လုံကောက်ဒီပေကလူတူဦးတယောက်ရဲ့လက်ထဲကိုရှော့ရှော့ရှူရှူဝင်လာတာပေါ့ idiom ဆိုတဲ့သဘိုက်ဒီပေကလည်းရှင်းပါလေကျမတို့မြန်မာမှာတော့လူတူဆင်ထားတဲ့အကွက်ထောင်ထားတဲ့အကွက်ထဲကိုဝင်မိတာကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe played into the hands of the guy who disliked him. He made Joe so angry thatJoe hit him. Now, Joe is under arrest.
Joe ga tu ko chi mi ya de lu sin tha de akwet the we no da ba be. Di lu ga Joe ko tait do da thwet aw lout do Joe ga le thu mi da bo. Khu ro Joe a phan khan ya bi le lo de bi ya ba de. U ma ko naw de khaw na sin chi ja ya aw.
Joe played into the hands of the guy who disliked him.He made Joe so angry that Joe hit him. Now, Joe is under arrest.
Lut u sin tha de akwet thong tha de akwet the ko win mi de so yin be lu pyo ma le.
Play into someone's hands.
Lu pyo lu ya ba de. A da ga do di ni minute twe tin pya ka de idiom a thong mae phit ba de.
American Indian 3 English စာသင်ခန်းစာတွေကိုဒေါ်လလတန်တင်ဆက်သွားတာဖြစ်ပါရဲ့ရှင်။အခုတော့အင်္ဂါနေ့ညတိုင်းရေလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရမှာပါ။ကိုအောင်လွင်ဦးကစီစဉ်ပြီးထုတ်လုပ်သူမခင်ဖြူထွေနဲ့အတူတင်ဆက်ထားပါရဲ့ရှင
်။တော်ရရှိမြတ်မြတ်မြန်မာပြည်နာခတ်တွေအရေးကြီးတဲ့ချိုးခွေ့တစ်ခုဖြစ်လာနိုင်တယ်ဆိုပြီးအများမျှော်လင့်နေတဲ့ရွေးကောက်ပွဲတွေကျင်းပဖို့ကတော့လာပိုင်းမှာကြံပါတော့တယ်။ဒါမှမဟုတ်ရွေးကောက်ပွဲတွေပြီးသမရနေရာအတွက်ရွေးတဲ့နေရာမှာ2008ဖွဲ့စည်းပုံအရ NLD ပါတီဥက္ကဋ္ဌဆန်းစုကြည်ရွေးချယ်ပိုင်ခွင့်မရှိသလိုပဲလက်ရှိသမရဦးသိန်းစိန်ကလည်းနောက်တစ်ကြိမ်တက်တန်းအတွက်သူပြိုင်မယ်မပြိုင်ဘူးဆိုတာကိုရည်ရည်ပြတ်ပြောထားတာမျိုးတော့မရှိသေးပါဘူး။တကယ်လို့သာဒေါ်အောင်ဆန်းစုကြည်ရောဦးသိန်းစိန်မှာသမရမဖြစ်ဘူးဆိုရင်နောက်ဆိုးအောင်ဘသူဦးဆောင်နိုင်မဲ့အလားအလာတွေရှိနေတယ်လဲဘလို့ခေါင်းဆောင်မျိုးတွေပေါ်ထွက်လာဖို့မျှော်လင့်တယ်လဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အဲ့တော့အရင်ဆုံးကတော့တကယ်လို့သာဒေါ်အောင်ဆန်းစုကြည်ရောဦးသိန်းစိန်မှာသမရမဖြစ်ဘူးဆိုရင်နောက်ဖြစ်လာနိုင်ကြီးအလားအလာရှိတဲ့သူတွေ NLD ပါတီထဲမှာပဲဖြစ်ဖြစ်ဟိုကြက်ကန်ဖွံ့ဖြိုးရေးပါတီထဲမှာဖြစ်ဖြစ်တခြားပါတီထဲမှာဖြစ်ဖြစ်ဘသူများအလားအလာတွေရှိမလဲဆိုတာကိုကျွန်တော်တို့အရင်ဆုံးရေဝီယာဆွေးနွေးစီခြင်းပါတယ်ပထမဆုံးကတော့ဒီမြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုကဒေါက်တာနိုင်အောင်ရဲ့အမြင်ကိုကြားချင်ပါတယ်ခင်ဗျာ
လို့ကပြောနေကြနေရတာတော့ဟိုဟိုဒေါန်ဆန်းစုကြည်လည်းမဖြစ်နိုင်ဘူးဦးသိန်းစိန်လည်းရွေးမခံဘူးဆိုလို့ရှိရင်တော့ဒါဟိုလက်ရှိဟိုကာရင်ကရှီကလည်းပြောဆိုနေတာကတော့ဥရှိမှန်ပေါ့ဗျာဟိုဒါမဲ့လို့ကျွန်တော်ကတော့ဒီဟိုသမရဘဒူဖြစ်တာတဲ့ဒီရွေးကောက်ပွဲကနေပြီးတော့ဘယ်လိုအပြောင်းလဲတွေဖြစ်နိုင်မဖြစ်နိုင်ဆိုတာပါပို့ပြီးတော့အရေးကြီးလို့ထင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီ90ပြည့်ရွေးကောက်ပွဲတော့ဒီ NLD ပါတီရဲ့ပလဲမျိုးနဲ့ကိုယ်စားလှယ်ဖြစ်ခဲ့ပြီးတော့ဒေါက်တာတင့်ဆွေအမြင်ရောခင်ဗျာတကယ်လို့သာဒေါက်တာဆန်းစုကြည်ရောဦးသိန်းစိန်မှာသမရမဖြစ်ဘူးဆိုလို့ရှိရင်ဒီလက်ရှိနိုင်ငံရေးပါတီတွေကဒီ line up တွေအရပေါ့နော်ကျွန်တော်တို့စဉ်းစားမယ်ဆိုရင်ဖြစ်နိုင်ကြီးအလားအလာရှိတဲ့ပုံစံတွေဘယ်သူရှိမလဲဆရာဦးသိန်းစိန်အမြင်ပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီချိန်မှာဒီကောင်းစဉ်ကိုကျွန်တော်တို့ဆွေးနွေးကြရတာကဟိုမှန်ပြောတာတော့မဟုတ်ရည်ရမ်းပြောရမယ့်အနေထားပေါ့ခင်ဗျာမသေးချာမရေရတဲ့အဲ ဟိုတခုအရာတခုကိုကျွန်တော်မှားရတာအဲဆိုတော့ဟိုကျွန်တော်တို့ကပမာဏငယ်မှာနောက်သမတကိုဖြစ်တဲ့လူကိုပြောရမှာလားဖြစ်စေခြင်းနာကိုပြောရမှာလားအဖြစ်တဲ့နာတဲ့ပေးချိတ်ဟိုဖြစ်ပြီးဖြစ်စေခြင်းနာလည်းပေးချိတ်ပြီးတော့ဖြစ်ကိုဖြစ်သွားမဲ့လူကဖြစ်မဲ့အနေထားတခုဖြစ်နေတယ်ခင်ဗျာဒါကြောင့်ကျွန်တော်ဖြစ်တဲ့နာတွေကိုပြောလို့တော်တော်ခက်တယ်အဲကျွန်တော်တို့ပေါ်မှာဒီမှာဒါဟိုတံပိုးထားတဲ့စံတွေကိုပေးချိတ်ထားခဲ့ရတဲ့ကာလတွေက50 60တွေကိုရောက်တာဒီနေ့လည်းမပြောင်းသေးတဲ့ကာလဆိုတော့မှန်းရတာတော့တော်တော်ခက်တယ်ခင်ဗျာအဲ့တော့ဟိုမှန်းတော့မှားမှာပေါ့လေကျွန်တော်တို့အဲတိုင်းဆိုရင်တော့ကျွန်တော်မြင်တာကတော့ဟိုချက်ခိုင်ဖုန်ပြေးပါတီတွေမှာလည်းလူတွေကလည်းအများကြီးလှုပ်ချင်တဲ့လူကလည်းအများကြီးနောက်တစ်ခါ energy မှာလည်း energy ကျတော့တမျိုးပြတော့အောင်ဆန်းစုကြည်ပြီးရဲ့အဲဘယ်သူရှိသလဲဆိုတော့မေကွန်နဲ့ဟိုဟိုမေကွန်ကြီးကကြားပြီးတော့လေကျွန်တော်မြင်တာက energy party ဟာအခြားဘယ်နိုင်ငံရေး party တွေနဲ့ရှင်ရှင်ဘာဝအရာရောဝါရာရောပညာအရာရောဟိုကြီးပါတယ်ဟိုရှိပါတယ်ဒါကြောင့်မို့တနည်းအားဖြင့်ပြောရင်အမတန်ဟလာကောင်းတဲ့ဘောလုံးအသိဉာဏ်တသိန်းလို့စီတန်းရောနောက်တန်းရောလယ်တန်းရောပြည့်စုံနေညီပြချုပ်ကလည်းအမတန်မှာကောင်းနေဆိုတဲ့အနေထားဆိုတော့ energy ဟာဒီ energy မှာရှိတယ်လို့ကျွန်တော်ပြောလို့ပါတယ်သို့သော်လည်းပဲဟိုဘောလုံးနဲ့ပဲဥပမာပြောလို့ရှိရင်အကောင်းဆုံးညီပြချုပ်ကတစ်ဖက်အသိကိုတိမာသူအာဃာသမားကြီးထုတ်တယ်ခင်ဗျာဒါကနီးလည်းထုတ်ပါတယ်ဒါကြောင့်ကျွန်တော်တို့မှတ်နေတာဘယ်သူမှမှလွဲနိုင်နေတိုးတော့လည်းပဲ energy မှာအဲ့လိုဆုံးချိန်ကြရင်ဆုံးဖြတ်နိုင်စွာအဲတိုက်ဆိုင်မှုကိုထုတ်နိုင်နဲ့ထုတ်နိုင်စွာနဲ့တိုက်ဆိုင်မှုတွေအပြည့်စုံရှိတယ်လို့ပဲအဲကျွန်တော်ပထမဆွေးနွေးလို့ပါခင်ဗျ
ာဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီမှာဆွေးနွေးပွဲအတွက်ဒီ Zombie Democracy ဖွဲ့ချုပ်ကဟိုကိုအန်ထရနီခေါ်ဟိုကပ်ကန်ခေါ်လည်းရှိနေပါတယ်ကိုအန်ထရနီဆွေးနွေးပါအောင်ခင်ဗျာကိုအန်ထရနီအမြင်ရောကျွန်တော်တို့အခုဆွေးနွေးတဲ့လောက်ကတော့ဒီလက်ရှိနိုင်ငံရေးပါတီတွေကဟိုသမရဖြစ်လာနိုင်ခြေရှိတဲ့လူရဲ့အလားအလာကိုကျွန်တော်တို့ဆွေးနွေးနေကြတာပါ
ဟုတ်ကဲ့ပါခင်ဗျာဒေါ်အောင်သန်းစုကြည်ရဲ့သမရဦးသိန်းစင်ရဲ့အဖြစ်နိုင်ဘူးလို့တော့ဟိုပြောကြတာပေါ့နော်အဲ့ဒါဖြစ်နိုင်တဲ့ဟိုအဲမှာကြောင့်ဥရှိမှလည်းဖြစ်နိုင်တယ်လို့နောက်ပြီးတော့မှဒီ energy ထဲမှာဆိုရင် energy အနေနဲ့ဒီနိုင်ငံရေးဆိုင်းနာနိုင်ငံရေးမဟာမိတ်တွေနဲ့ဒီလိုဘလောက်ထိမဟာမိတ်လုပ်နိုင်လဲဘလောက်ထိဆွေးနွေးနိုင်လဲပေါ်မှာမူတည်ပြီးတော့မှ energy တက်ကလည်းအများကြီးဖြစ်နိုင်ပါတယ်ဆိုတော့ energy ရဲ့ရွေးချယ်မှုပေါ်မှာလည်းအများကြီးမူတည်ပါလိမ့်မယ်ဗ
ျဟုတ်ကဲ့ပါခင်ဗျာဒေါက်တာတစ်ဆွေအနေနဲ့ရောကလေးအာနာပါတီဘက်ကပဲနောက်တစ်ယောက်ပြန်ပြီးတက်လာမယ်ဒီ NLD ရဲ့လွှတ်တော်ထဲမှာအများစုအနိုင်ရလို့ NLD ကပဲအသာရပြီးတော့တယောက်တက်လာမယ်ဆိုရင်အာနာပါတီဘက်ကမချေမတတ်တဲ့အခြေအနေမျိုးတွေဖြစ်လာလို့ရွေးကောက်ပွဲအလွန်ပေါ့လေနိုင်ငံရေးအချက်အလက်တွေဖြစ်လာနိုင်တဲ့အလားအလာမျိုးတွေမြင်မိလား
အဲဟုတ်ကဲ့ခင်ဗျာဒီလိုတကယ်လို့သာအာနာပါတီလို့ခေါ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးကတူဦးအလားတူပဲစစ်တပ်ကတူဦးတက်လာရင်ကတော့ပြီးခဲ့တဲ့9နှစ်တည်းကိုကောင်းရာရှိသလိုတချို့ဆိုရင်ဥမာဆိုပါလို့ရဲ့တပြေးနေတဲ့ကြောကြနေတဲ့ဥရွှေမှန်တက်လာရင်ကျွန်တော်ပုံမှန်လေးနဲ့ပုံမှန်လေးပြောရမယ်အချိန်ပေါ့ခင်ဗျာကျွန်တော်ရဲ့ကိုပိုင်အမြင်သုံးသက်ချက်မဟုတ်ပါဘူးအလားတူကျွန်တော်လည်းလက်တူသလိုပေါ့လေဒီအတွင်းစီလို့ပြောရမယ်နင်းနင်းကပ်ကပ်ရှိတဲ့ပုံကိုယ်တွေကလည်းဥရွှေမှန်တက်လာရင်ပိုဆိုးမယ်လို့စိုးရိမ်မှုတွေကကြီးနေတယ်ခင်ဗျာအလားတူပဲပုံကြုံမှုကြီးမရောလည်းဟုတ်တယ်လားလည်းပဲမထူးပြတနည်းအားဖြင့်ပြောရင်ဒီ9နှစ်နဲ့9နှစ်ဘာမှမထူးတဲ့အခြေအနေတစ်ခုပဲဖြစ်ပြီးတော့ကံမကောင်းရင်ပူဆိုးနိုင်တယ်ပေါ့လေဒါဖြစ်ရင် energy ခေါနာဟိုဇုံရဲ့ပုံကိုတရားပြောသလိုပေါ့လေ energy ကတိုင်းသားပါတီရဲ့အကောင်းဆုံးတူဟုတင်မလားဆိုရင်လာလာလေဒါဓမ္မဟိုစိတ်ဝင်စားစရာကောင်းပြီးတော့ဟိုဖြစ်ကောင်းပဲဖြစ်နိုင်တယ်ပေါ့လေကနာဘောလုံးပြောသလိုပဲလားကျွန်တော်တို့ဥက္ကကြီးအဲတပါပီယူတင်ဦးလည်းပဲဒါကောင်းတဲ့ candidate ပေါ့လေဒီနှစ်ဦးကတော့ကျွန်တော်တို့ရှိထားတယ်ဒါတော့လာလာကောင်းပြီတကယ်လို့ NLD ကအဲ့လိုပဲတင်မယ်ဆိုရင်ဘာဖြစ်မလဲဆိုတာကတော့ဟိုတနေ့ကပုံကြုံမီမင်းအောင်လည်းကတော့ဟုတ်လားဟို BBC မှာသူအင်္ဂလိပ်လိုပေါ့လေအင်္ဂလိပ်ပိုင်းအစီအစဉ်မှာအလက်ခံမှာဘယ်လိုပြောရသဆိုတော့သူစကားတော့ပြန်နှုတ်လို့ခင်ရဘူးခင်ဗျအဲ့တော့လက်ခံကြရမှာပဲအဲ့တော့ဒီတကယ်လို့သာနောက်ငန်းနဲ့ဟာတခုပြီးခဲ့တဲ့ငန်းနဲ့တည်းနည်းနည်းလေးပြောင်းမယ်ဆိုရင်တော့ကိုဂျူမူကြီးမင်းအောင်လည်းမိတ်ကြီးအဲတိခါမယ်စစ်တက်ကပေါ့လေတန်ခါရရလဲဒါအောက်ဤပြီးတော့ ဟိုသွားလို့ရှိရင် energy ဘက်ကတင်းနေတော့မတိုင်းသားတွေဘက်ကတင်းနေအဲသမတနဲ့သွားမယ်ဆိုရင်တော့တစုံတရာတစုံတရာတော့ပေါ့လေဟိုတိုးတက်သွားမယ်အနေထားရှိတယ်ဟိုချုပ်ပြောရရင်ကျွန်တော်သမတကိုဟိုဘယ်အရွေးလဲဆိုတော့ဒူဒူကလည်းယူတာမဟုတ်ဘူးဖွဲ့စည်းပုံကယူတာ
ဟုတ်ပါတယ်
ဖွဲ့စည်းပုံနဲ့စကြယူတာဖြစ်နေပြီးတော့ကျွန်တော်တို့ကပြိတ်ပြီးတော့လူသားလက်သားမရှိတဲ့အနေထားတည့်ရမှာဟိုဆက်သွားနေရဆိုတော့ဖြစ်ပါလိမ့်ခင်ဗျာ
โอเคကျွန်တော်ဒီဆွေးနွေးပွဲအတွက်ဟိုဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းလေးလိုင်းပေါ်မှာအခုရောက်နေပါတယ်ထိုင်းနိုင်ငံမှာရောက်နေတဲ့ဦးတန်းထွန်းမှာ तू ကအရင်တော့ NLD မှာလည်း तू ကတာဝန်ယူခဲ့ဘူးတဲ့ပုံကိုဖြစ်ပါတယ်ဦးတန်းထွန်းဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ပါခင်ဗျကျွန်တော်ကအခုရေကောက်ပွဲနဲ့ဆက်သက်တဲ့ကိစ္စပဲရေကောက်ပွဲမှာကိုနဲ့ကိုမြင့်ကြီးရဲ့သမရကိုလက်ရှိအနေထားမှာအဲတန်ခိုင်ဖို့မျိုးရဲ့ဖြစ်ဖြစ်ရေးသားဒီမျိုးကြီးဆက်ဆက်ပဲဖြစ်ဖြစ်လို့ပြောနေတယ်အဲ့ဒါဟာကျွန်တော်အနေနဲ့ကတော့ရေးသားဒီမျိုးကြီးအဖွဲ့ချုပ်ကလက်ရှိအနေအထားမှာအနိုင်ရလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်ဒါကြောင့်ဒီယုံကြည်ချက်ထဲမှာကျွန်တော်တို့ရေးသားဒီမျိုးကြီးအဖွဲ့ချုပ်ထဲမှာအစုပ်အပြတ်အလက်ခံပြီးတော့တကယ်အလက်မခံအလံမလဲတဲ့စိတ်သက်ကိုကျွန်တော်တူးချင်းအနေနဲ့ငင်းချင်းမှာငင်းချင်လာကတော့ဦးဝင်းထိပ်ကကျွန်တော်တို့အလေးစားအောင်အရင်ကြီးရဆုံးအသက်အရွယ်အရလည်းလုံနိုင်ရှင်ရှိတဲ့ပုံကိုတူဖြစ်တယ်လို့ကျွန်တော်မြင်နေပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျကျေးဇူးပါအခုတစ်ဆက်ထဲမှာကျွန်တော်သောတာရှင်တချို့ပေးထားတဲ့ပေးစာတွေကိုလည်းပဲဟိုကျွန်တော်ကြားဖြတ်ပြီးဖော်ပြခြင်းပါတယ်ခင်ဗျဒီတစ်ယောက်ကတော့ကျွန်တော်ကမ့်ဘလူမျိုးကဦးတန်ဝင်းမှာမတ်တန်ကြီးထိုက်ကျေးဇူးပြုပြီးဖတ်ပြပေးပါခင်ဗျ
ဟုတ်ကဲ့ပါရှင်ဘလို့အစိုးရကိုလိုချင်တယ်ဆိုတာရင်ဖွင့်ခြင်းပါတယ်လို့အစချီပြီးတော့ကမ္ဘာအလယ်မှာရှက်ဖွယ်ဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအမြန်ဆုံးပြင်နိုင်တဲ့အစိုးရကိုလိုချင်ပါတယ်လူမှုဆန္ဒနဲ့အညီရေးဆွဲထားတာမဟုတ်လို့ပါလက်ပေးလက်ယူအချင်းနဲ့အသားကျနေတဲ့ဝန်ထမ်းတွေမလုံမရှုပ်မပြုတ်အချင်းနဲ့အသားကျနေတဲ့ဝန်ထမ်းတွေနဲ့ထိတွေ့ရမှာကြောက်နေတဲ့ပြည်သူတွေရဲ့အားငယ်စိတ်ကိုနှစ်သိမ့်နိုင်ဖို့လက်ရှိအခြေအနေနဲ့ပြောင်းပြန်ဖြစ်အောင်ပြောင်းလဲပေးနိုင်မယ့်အစိုးရမျိုးကိုလိုချင်ပါတယ်ဆန္ဒထုတ်ဖော်မှုတွေကိုအတုနဲ့အစ်စ်ခွဲခြားတတ်တဲ့အစိုးရလူမှုဆန္ဒကိုတည်ချနားထောင်တတ်တဲ့အစိုးရကိုယ့်လူပြောတာကိုပဲတတိချမယုံတတ်တဲ့အစိုးရနဲ့နောက်ဆုံးအနေနဲ့တိတ်ခါရှိတဲ့ပြည်သူအစိုးရစစ်စစ်ကိုသာလိုချင်ကြောင်းပါခင်ဗျာလို့ရေးထားပါတယ်ရှင
်။ဟုတ်ကဲ့ဒီနောက်တစ်စောင်းကတော့ဒီရှမ်းပြည်တောင်ပိုင်းကိုဦးပါသူကတော့နိုင်ငံရေးကတကယ်တော့အမှုပညာတရက်ပါတဲ့အမှုပညာမှာသက်ဆိုင်တဲ့နိုင်ငံသားအဲအလုံးပေါင်းဆက်ထားတဲ့အမှုပညာမျိုးပါတဲ့နူးညံ့သိမ့်မွေးရာခိုင်မာရဲရင်နာတွေလိမ္မာပါနက်စွာပေါင်းဆက်ဖန်တီးနိုင်သူတွေအောင်မြင်ပါလိမ့်မယ်ရွေးကောက်ပွဲနီလာလေးလေးမော်တရာရဲ့တာတရားစီရင်ခန်းကိုပို့သတိရပြီးတခုခုစိတ်ထဲထင်လာလေးလေးဖြစ်ပါတယ်နိုင်ငံရဲ့သမိုင်းမှာကြီးမားတဲ့အင်အားတွေကွဲတာဘရောမှာစသိမ့်မကောင်းပါဘူးဆိုပြီးတော့လေသူကရေးထားပါတယ်ခင်ဗျာတဲ့နောက်ထပ်ဒေါက်တာရှင်တယောက်ကဆာရှိပါသေးတယ်သူကမမဦးကမသိငီထပ်ပဲဖတ်ပြပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ကျမတို့စိတ်ကုန်နေတာကလက်နက်ကင်စစ်တပ်ကဥဆောင်ပြီးထင်တယ်လို့လှုပ်တက်မှုပါစစ်သားအတွေ့စစ်သားအမြင်နဲ့အရက်သားအတွေ့အရက်သားအမြင်ဟာလုံးဝမတူကွဲပြားပါတယ်စစ်သားဥဆောင်မှုကိုစိတ်ကုန်လို့အရက်သားဥဆောင်မှုကိုတောင်းတပါတယ်အရက်သားတွေကိုအုပ်ချုပ်ဖို့အရက်သားယဉ်ကျေးမှုကိုနားလည်သူကိုပဲလိုချင်ပါတယ်ပထမဆုံးဖြစ်စေချင်တာကတော့ရိုးသားတဲ့နိုင်ငံရေးသမားရှားပါလာတဲ့မြန်မာပြည်မှာဒေါအောင်ဆန်းစုကြည်ကိုသမရဖြစ်စေချင်ပါတယ်စစ်တပ်ဘက်က59ဆလုံးနဲ့ဂါကြီးကိုမပြင်နိုင်လို့ဒေါ်စုသမရမဖြစ်ရင်လည်းဒေါ်စုအနေနဲ့ဒီချုပ်သာအနိုင်ရရင်အကောင်းဆုံးစီစဉ်နိုင်မယ်လို့ယုံကြည်ပါတယ်ရှင်နဲ့
ဟုတ်ကဲ့ကျေးဇူးပါဒီတော်တော်ရှင်ရဲ့ပေးစာတွေမှာတော့ဒီစိုးရိမ်နိုင်နေနောက်ပြီးတော့ဒီအစိုးရကောင်တည့်ရဟိုထပ်ပြီးတက်လာဖို့မျှော်လင့်နေတဲ့သဘောထားတွေတွေ့ရပါတယ်ဆိုတော့ဒီကျွန်တော်တို့ဒီဖြစ်လာနိုင်တာတွေဖြစ်စေချင်တာတွေဆက်စွားလဲဟိုဆွေးနွေးကြတဲ့ပုံကိုယ်တွေလည်းပြောသွားပါတယ်ဟိုဖြစ်စေချင်တာတွေလည်းရှိနေတာပေါ့လေအဲ့တော့ဖြစ်လာနိုင်တာတွေဖြစ်စေချင်တာတွေကဖြစ်တင်တာကိုရွေးမယ်ဆိုရောဘလို့ပုံကိုယ်မျိုးသမားဖြစ်လာတာတိုင်းပြည်အတွက်အကျိုးရှိနိုင်မလဲဒေါက်တာနိုင်အောင်အမြင်အရင်ဆုံးဆွေးနွေးပါအောင်ခင်ဗျာ
ကျွန်တော်လေတကယ်တော့ဒီ95ရွေးကောက်ပွဲကဟိုကျွန်တော်အနေနဲ့စဉ်းစားကြည့်တာတောင်းတချင်တာပေါ့နော်ဒီမမာပြည်ရဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်တဲ့ဒီဖြတ်တမ်းမှုဖြစ်စဉ်တစ်ခုဖြစ်စေချင်တယ်။နောက်အုတ်ချူရင်းနဲ့တရားစီရင်စနစ်ကိုတကယ်တော့ထိန်းချောင်းနိုင်တဲ့ဖြစ်ဥစ္စာဖြစ်စဉ်ကိုဖြစ်စေချင်တယ်။ပြည်သူလူထုရဲ့အကျိုးစီးပွားကိုမမြင့်တင်နိုင်သေးအောင်တော့အကာအကွယ်ပေးနိုင်တဲ့ဟာမျိုးဖြစ်စေချင်တယ်။ဆိုတော့အဲ့လိုဟာမျိုးတွေကိုစဉ်းစားမယ်ဆိုလို့ရှိရင်ကျွန်တော်အပြေရှာတဲ့နိုင်ငံရေးကိုသွားတဲ့ဖြစ်စဉ်မျိုးဖြစ်ဖြစ်ခြင်းတဲ့အခါကျတော့ကျွန်တော်အနေနဲ့တော့အကောင်းဆုံးမျှော်လင့်တာကဘသူပဲသမရဖြစ်ဖြစ်ဒီ NLD ရောတိုင်းအနာရောနိုင်အောင်မှာပဲချက်ဖို့လက်တုံးတဲ့နိုင်အောင်မှာပဲဆက်တက်လက်ရှိနေအောင်မှာပဲဒါမဲ့အိကအဖြစ်အရသားတွေရှိနေတဲ့အတိုင်းရတဲ့ပါတီတွေဥဆောင်တဲ့ညွန်ပေါင်းလို့ဖွဲ့စည်းတဲ့အစိုးရမျိုးဖြစ်တဲ့နာသာလေကျွန်တော်တို့သွားခြင်းတဲ့အပြည်သူတွေအားလုံးလိုလက်တဲ့အခြေအနေကို ိုဖန်တီးနိုင်တယ်လို့ကျွန်တော်ထင်ပါတယ်ဗျ။
ဟုတ်ကဲ့အဲကျွန်တော်ဒီတန်းရင်းသားတွေဘက်ကဟိုဆက်ဆော့ဒေါက်တာနိုင်အောင်ပြောသလိုလက်ခံနိုင်မဲ့ခေါင်းဆောင်မျိုးတွေဘယ်သူရှိမလဲဆိုတော့ဒီကျွန်တော်ဒီတန်းရင်းသားနိုင်ငံရေးသမားတယောက်လည်းဖြစ်တဲ့ဒီကိုအန်ထော်နီအမြင်ပြောပါဦးခင်ဗျာ
တန်းသားအဖြစ်ကနေတော့ကျွန်တော်တို့ဒီနိုင်ငံရေးအစဉ်လာလည်းရှိရမယ်နောက်ပြီးတော့မှဒီ Federal Union ပေါ့နော် Federal ပြည်တော်စုစနစ်လက်ခံနိုင်တဲ့ဒီမြန်မာနိုင်ငံရေးသမားတွေနောက်ပြီးတော့မှတကယ်ကိုသူ့ရဲ့နိုင်ငံရေးရောက်ရှောက်လုပ်လာခဲ့တဲ့လူနောက်ပြီးတော့မှယုံကြည်ရတဲ့လူဆိုရင်တော့တိုင်းသားတက်ကြတော့အများတန်းကြိုးဆိုနေမှာပါအခုကျွန်တော်ဆွေးနွေးနေတာကဘယ်သူဖြစ်တင်လဲဘယ်သူဖြစ်နိုင်လဲပေါ့နော်ဆိုတော့ကျွန်တော်တို့ဖြစ်တင်တာကိုတကယ်လို့လုပ်ချင်ရလုပ်မယ်ဆိုရင်ကျွန်တော်တို့ဒီအတိုက်ခံအင်အားစုဖက်ကကြိုးပြင်ဆင်ထားဖို့လိုပါတယ်ဗျရွေးကောက်ပွဲမတိုင်ခင်ကျွန်တော်တို့ဒီအဲဘယ်ပါတီတွေနဲ့ဒီမူရစီတကယ်လိုရတဲ့ဘယ်ပါတီတွေနဲ့ဒီလိုမှမဖွဲ့ရမယ်ဆိုရင်ဆက်ဒီရွေးကောက်ပွဲပြီးမှဖွဲ့တာတဲ့အခုရွေးကောက်ပွဲမတိုင်ခင်ကဖွဲ့တာပိုအဆင်ပြေပါလိမ့်မယ်ဘာလို့ဆိုတော့ဒီကျွန်တော်တို့ဒီကြန့်ခိုင်ဖွံ့ဖြိုးရေးနဲ့ဒီစစ်တပ်ဖက်ကတော့သူတို့ကတော့သူတို့ဟိုဟာရှိနေတာပေါ့လေဘယ်သူပဲပြောပြောသမရဦးသိန်းစင်ကတော့ဒီသူတို့အတွက်ဒါပြေဆုံးဖြစ်ပါလိမ့်မယ်ဘာလို့လဲဆိုတော့ဒီနိုင်ငံတကာမကတိတွေနိုင်ငံတကာမီဒီယာပေါ်မှာသူတကယ်လို့ဖြစ်နေတာပေါ့လေသူရဲ့ရှေ့တစ်လျှောက်မှာဒီပါလီမန်တခုဖြစ်လာတဲ့ခါကျတော့ဒီစစ်အစိုးရဘက်ကတော့သူ့ကိုတော့လွတ်လွတ်လပ်ရမှာမို့ဆိုတော့ဒီအဲဒီစံခိုင်တက်နဲ့စစ်အစိုးရဘက်ကတော့တည်ချပါတယ်ဒီသမဥဒိသိန်းလက်ပြုလို့ရွေးမှာပါအဲမရွေးဆိုသူတို့က political suicide ဖြစ်ပါလိမ့်မယ်ဆိုတော့ကျွန်တော်တို့ဘက်ကဒီဥစ္စာကိုကျွန်တော်တို့ပြည်သူတွေလိုရတဲ့တကယ်ကိုပြည်သူတွေရဲ့အခက်အခဲကိုတကယ်နားထောင်မဲ့နိုင်ငံတမကောင်တမကရွေးချယ်ဖို့ဆိုရင် NLD အနေနဲ့ဒီတိုင်းသားနိုင်ငံပါတီနဲ့မဟာမိတ်ကိုပြုတ်ဖို့ပြုတ်ရပါလိမ့်မယ်စကားကိုဘယ်အတိုင်းသားတိကျွန်တော်ရှော့ပေါ်ရမယ်အတိုင်းသားတွေဘယ်မှာပြန်ရမယ်ဆိုတဲ့အစားကိုဒီဂရိပြုတ်ချက်တွေရှင်းထားဖို့လိုပါတယ်ပြင်ဆင်ထားဖို့လိုပါတယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့အာကျွန်တော်ကြံခဲ့ပါလိမ့်မယ်ဗျဟုတ
်ကဲ့ကျေးဇူးများကျေးဇူးများပါဝင်ရည်ပါလို့
VOA American တန်ရဲ့ဒိုင်းရိုက်လေလိုင်းအစီအစဉ်ကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေရဖြစ်ပါတယ်။ဒိုင်းရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်တော့ဖုန်းနံပါတ် 0932321555 လေးဖြစ်စေ email လိပ်စာ burmese@voanews.com ဖြစ်စေဆက်သွယ်နိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးဖို့လည်းဖိတ်ခေါ်ပါတယ်ရှင်။VOA ကနေထုတ်လွှင့်ပေးနေတဲ့နေစင် TV တင်းလွှာအစီအစဉ်တွေကိုညနေပိုင်း9နာရီမှ Asia Set 7ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါရရှင်။ဒါရမကဓာတ်ရိုက်ထုတ်ပြန်ချက်နဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်ကြသလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေလည်းကြည့်ရှုနိုင်ကြပါရရှင်။ VOA American အတန်ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရရှင်။
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။ဒီဘက်မှာလူအခွင့်ရေးခြေနေတွေတိုးတက်လာစေဖို့ရာအမေရိကန်ပြည်ထောင်စုကရေရှည်တန်ဋိဌာန်ချမှတ်ထားပါတယ်။ဒီဘက်မှာတင်းမာမှုတွေရော့ကျနိုင်အောင်အထောက်အကူဖြစ်စေမယ့်တခုတည်းသောနည်းလမ်းကတော့တရုတ်ဆိုးရွားအနေနဲ့ဖုန်းတော်ကြီးဒလိုင်းလာမဒါမှမဟုတ်သူ့ကိုယ်စားလှယ်တွေနဲ့ကြိုတင်သတ်မှတ်ချက်တွေမထားဘဲစိတ်ဆက်ညှိနှိုင်းဆွေးနွေးမှုတွေပြန်ဆဖို့ပဲဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့လုံခြုံရေးဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဆာရာဆေဝော့ကပြောဆိုခဲ့ပါတယ်။တိဘက်ဒေသကိုလွတ်လပ်ရေးရဖို့ချိုးပန်းနေတာမဟုတ်ဘဲတရုတ်နိုင်ငံထဲမှာပဲစစ်မှန်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့တိဘက်လူမျိုးတွေရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုထိမ့်သိမ်းစောက်ရှောက်နိုင်မယ့်အာမခံချက်မျိုးကိုသာတရုတ်အစိုးရစီကရနိုင်ဖို့လိုလားနေတာဖြစ်တဲ့အကြောင်းလဲဖုန်းတော်ကြီးဒလိုင်းလာမားကထပ်တလဲလဲပြောဆိုနေပါတယ်။တချိန်တည်းမှာပဲတိဘက်ရဲ့အခြေခံလူ့ခွင့်ရေးအပေါ်တရုတ်ဆိုရရဲ့လေးစားအတိအမှတ်ပြုမှုကလည်းအားနည်းနေစေပဲဖြစ်ပါတယ်။တရုတ်ပြည်တွင်းကတိဘက်လူမျိုးတွေရဲ့လွတ်လပ်စွာပြောဆိုခွင့်၊ကိုယ်ကွယ်ယုံကြည်ခွင့်၊အသင်ပင်ဖွဲ့စည်းခွင့်၊စုဝေးခွင့်နဲ့လှုပ်ရှားခွင့်တွေအပါအဝင်လူမှုအခွင့်ရေးတွေကိုကန့်သတ်မှုတွေနဲ့တိဘက်ရဲ့ထူးခြားတဲ့ဘာသာရေးယဉ်ကျေးမှုနဲ့ဘာသာစကားဆိုင်ရာအမွေအနှစ်တွေကိုတရုတ်ဆိုရကအပြင်းထန်ဖိနှိပ်မှုတွေရှိခဲ့တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့2014ခုနှစ်အတွက်လူ့ခွင့်ရေးအစီအခံစာမှာဖော်ပြခဲ့ပါတယ်။ဒီအခြေအနေတွေကိုတိုးတက်အောင်လှုပ်ဆောင်ဖို့တရုတ်ဆိုရကိုတိုက်တွန်းရင်းယုံကြည်ရာဘာသာကိုငြိမ်းချမ်းစွာကိုးကွယ်နေသူတွေ၊ကိုယ်မြင်သဘောထားတွေကိုထုတ်ဖော်နေသူတွေ၊ဒါမှမဟုတ်တရားမျှတမှုရှာဖွေသူတွေအပေါ် ချင်းချောင်းနှောက်ရှက်တာဖမ်းဆီးတာနဲ့တခြားနီလန်းတွေနဲ့ဖိနှိပ်နေတာတွေကိုလည်းတရုတ်ဆိုရအနေနဲ့အဆုံးသတ်ဖို့လက်ထောက်နိုင်ငံခြားရေးဝန်ကြီးဆူဝေါ်ကတောင်းဆိုခဲ့ပါတယ်ယုံကြည်ချက်ကြောင့်ကျင်းကြနေသူတွေကိုလည်းပြန်လွှတ်ပေးဖို့နဲ့အခုအခါထောင်ဒဏ်6နှစ်ပြစ်ဒဏ်ကြာခံပြီးသွားပြီဖြစ်တဲ့ရုပ်ရှင်ဒါရိုက်တာဒွန်ဒပ်ဝန်ချန်ကိုလည်းပြန်လွှတ်ပေးပြီးတော့မိသားစုနဲ့ပြန်လည်ပေါင်းစည်းခွင့်ပြုဖို့ကိုလည်းအမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်လို့ဝန်ကြီးဆီဝေါ်ကပြောကြားခဲ့ပါတယ်လူဝင်စားလို့သိကြတဲ့တိဘက်ဗုဒ္ဓဘာသာဝင်တွေရဲ့အခြေခံယုံကြည်သက်ဝင်မှုအပေါ်တရုတ်အစိုးရကဝင်ရောက်ဆွတ်ဖက်မှုတွေပုံများလာတာကိုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့နှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာမိမောင်းထုတ်ပြခဲ့ပါတယ်။နိုင်ငံတကာကအသိမှတ်ပြုလက်ခံထားတဲ့ဘာသာရေးလွတ်လပ်ခွင့်အခြေခံတွေကိုလေးစားကြောင်းပြသဖို့အတွက်နောက်ထပ်ဒလိုင်းလာမားတစ်ပါးကိုရွေးချယ်ရမှာလက်ရှိဖုန်းတော်ကြီးတာမကတိဘက်ဗုဒ္ဓဘာသာခေါင်းဆောင်တွေတိဘက်လူမျိုးတွေကိုလည်းဆက်လက်ကာကွယ်စောင့်ရှောက်မှုပေးဖို့လိုအပ်ပါတယ်။တိဘက်ဒေသရဲ့သဘာဝအလှနဲ့ထူးခြားတဲ့ယဉ်ကျေးမှုကိုလက်တွေ့ကြကြထိတွေ့ခံစားခွင့်မရနိုင်ပဲဖြစ်နေရတဲ့အပေါ်မှာလည်းအမေရိကန်ပြည်ထောင်စုကစိုးရိမ်နေဆဲဖြစ်ပါတယ်။ကမ္ဘာလှည့်ခီးသွွားတွေသတင်းတောက်တွေနဲ့နိုင်ငံခြားတန်တမန်တွေဟာလည်းတိဘက်ဒေသစီလက်ပတ်မယ်ဆိုရင်ကြီးမားတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရဆဲပါ။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့တိဘက်ဒေသကိုတန်တမန်တွေနဲ့ကောင်စစ်ဝင်တွေပုံမိုထိတွေ့ခွင့်ရဖို့တရုတ်အစိုးရကိုဆက်လက်ဖိအားပေးတိုက်တွန်းနေပါတယ်။ဘုန်းတော်ကြီးဒလိုင်းလာမနဲ့တရုတ်အာဏာပိုင်တွေကြားဆက်ဆက်ညှိနှိုင်းဆွေးနွေးမှုတွေပြန်ဆဖို့အတွက်လည်းအမေရိကန်ပြည်ထောင်စုကဆက်လက်တွန်းအားပေးသွားမှာဖြစ်ပြီးတိဘက်လူမျိုးတွေရဲ့အခွင့်အရေးကိုလေးစားဖို့တမူထူးခြားတဲ့လူမျိုးဘာသာစကားနဲ့ယဉ်ကျေးမှုတွေကိုကာကွယ်စောင့်ရှောက်ဖို့ကိုလည်းတရုတ်ဆိုရကိုအမေရိကန်ပြည်ထောင်စုကဆက်လက်တောင်းဆိုသွားမှာလည်းဖြစ်ကြောင်းပါရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
အခုချုပ်လွှင့်ခဲ့ရတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အတန်ကပုတ်ထူးနေမနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့သတင်းချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်မှာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုဦးစံမိုးရေကကြေညာပေးမှာပါရှင
်။အမေရိကန်သမ္မတဘရက်အိုဘားမားဟာအာဖရိကတိုက်ရဲ့ဖွံ့ဖြိုးတိုးတက်လာမှုပေါ်ချီးကျူးကြောင်းမင်ကွန်းပြောဆိုပြီးတဲ့နောက်သူ့ရဲ့အာဖရိကတိုက်အလဲပတ်ခီးစဉ်ကိုအင်္ဂါနေ့မှာအဆုံးသတ်လိုက်ပါတယ်။မစ္စတာအိုဘားမားဟာအီသီယိုးပီးယားနိုင်ငံမှာတည်ရှိတဲ့အာဖရိကသမ္မတဌာနချုပ်ကိုတာဝန်ထမ်းဆောင်စေအမေရိကန်သမ္မတတဦးအနေနဲ့ပထမဦးဆုံးတွားရောက်လဲပတ်ခဲ့ပြီးတဲ့နောက်အခုဆိုလို့ရှိရင်ဝါရှင်တန်ဒီစီမြို့တော်ကိုပြန်လည်ထွက်ခွာလာနေပြီလို့သိရပါတယ်။ကတ်တဘုံတွေကိုချေမှုန်းမှုအတွက်လေကြောင်းတိုက်ခိုက်မှုအစ်တတွေကိုအင်္ဂါနေ့မှာစတင်လိုက်တယ်လို့တူရကီစစ်တပ်ကပြောပါတယ်။တရားမဝင်ကြေညာထားတဲ့ PKK ကတ်အလုသမာပါတီတွေရဲ့တူရကီအရှိတောင်ပိုင်းမှာရှိတဲ့စခန်းတွေကို F-16 ဂျက်တိုက်လေယာဉ်နှစ်ဆင်းကနေတိုက်ခိုက်ခဲ့ပါတယ်။မြန်မာလေဝေးစဉ် U-16 အသင်းဟာ2015 ASEAN U-16 Championship ပြိုင်ပွဲဖွင့်ပွဲအဖြစ်ဇူလိုင်လ28ရက်နေ့စင်ကာပူ U-16 အသင်းနဲ့ကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့တော်အိုလံပစ်အားကစားကွင်းကြီးမှာရှင်ပြိုင်ကစားခဲ့ရမှာ3-2နဲ့အနိုင်ရရှိသွားပါတယ်။ပွဲစဉ်ရဲ့ပထမပိုင်းဒီပိုင်းလုံးနီးပါးမြန်မာအသင်းကဖိကစားခဲ့ပြီးတော့12မိနစ်မှာနံပါတ်10ဟိန်းထက်အောင်ကတွင်းပထမဦးဆုံးဘူဇော်ကူကိုတွင်းယူခဲ့ပါတယ်။စင်ကာပူအသင်းကပြန်လည်ထိုးဖောက်ပြီးတော့34မိနစ်မှာချေပါကွန်းတွင်းခဲ့ပါတယ်။မြန်မာအသင်းအတွက်ဒုတိယကူကို39မိနစ်မှာနံပါတ်12ဝင်းနိုင်ထွန်းကခေါင်းတိုက်ပြီးတော့တွင်းယူခဲ့တာပါ။ဒုတိယပိုင်း62မိနစ်မှာနံပါတ်17ထက်ဖြိုးဝေကတတိယကူကိုထပ်ပြီးတော့တွင်းယူခဲ့ပါတယ်။မြန်မာ U16 အသင်းဟာလာမယ့်ဩဂုတ်လ၁ရက်နေ့ဖိလစ်ပိုင် U16 အသင်းနဲ့အုတ်စုခဒုတိယမြောက်ပြိုင်ပွဲဖြစ်ကစားကြမှာဖြစ်ပါတယ်။နိုင်ငံတကာပါဝင်တဲ့ဆုံးဖြတ်ချက်ရရှိထားပြီးသားအီရန်နိုင်ငံနဲ့သဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုကပယ်ချမယ်ဆိုရင်အီရန်ရဲ့နျူကလ িয়ার လက်နက်ပြုလုပ်မှုကြိုးပမ်းမှုကိုဟန်တာထိန်းချုပ်နိုင်တော့မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်
။နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဦးဆမ်မိုးဝေကကြေညာသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကုန်ညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတော့ဇာဟာရာအဘူဇိတ်ဖြစ်ပါတယ်။ကျမနန်လဖိုင်ပါ။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.